Welcome to the Voice of America in Burmese.
Mingla nya cha ma shin. Bio American tan ye 2019 ku ni AG la 24 ye bolu ni nya bai season dwe ko American pi rang su myo raw Washington DC ga ni dai ya thol le ni ba bi. Kilometer 25 32 53 ne patthama nai wa ma hlain la meter 190 kHz 5.5 pye bio ye Facebook sa na na bio ye Burmese news ma le na sit nai ma de shin. ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ညိုပါဒီညနားဆင်မဲ့တဲ့နေ့မှာတော့တိလင်္ကာနိုင်ငံကတိကံဘုံခွဲတက်ခတ်မှုတွေကြေဝပြီးတဲ့နောက်ကာဝေးဝင်ကြီးနဲ့ရဲတပ်ဖွဲ့အကြီးအကဲကိုနှုတ်ကပ်ဖို့သမ္မတကတောင်းဆိုလိုက်ပါတယ်ပြည်ချင်းမျိုးတော်မှာကျင်းပမဲ့ခေတ္တပိုးလမ်းမှာတိဆောင်းရင်ညီလာခံတက်ရောက်ဖို့ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီနေ့တရုတ်သမ္မတနဲ့တွေ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့သူကြီးညာပြေးသွားမှာပါ
အခုညပိုင်းဆက်သွယ်မြင်မြန်ချက်တွေသတင်းလာတွေထဲမှာတော့ဖားကံမှာညွန်ကံပြိုကျပြီးတော့လူသေဆုံးပျက်ဆုံးနေတာနဲ့ပတ်သက်လို့အစိုးရဘက်ကတာဝန်ယူမှုအားနည်းနေတဲ့အပေါ်မှာဝေဖန်ထောက်ပြမှုတွေရှိနေချိန်မှာပဲပြည်내အစိုးရဘက်ကရောဘယ်လိုထောက်ပြပြောဆိုခဲ့ပါသလဲ
။ဒါအဓိကအထူးသဖြင့်ကဒီမှာတော့ပြည်တော်စုကဆေလွတ်ထားတဲ့ဝန်သားနေဆိုတော့ပြီးတော့လုပ်ငန်းကလည်းပြည်တော်စုကတရိုက်ချတာပြည့်တဲ့လုပ်ငန်းဆိုတော့
တဘာဝတယံစာတတ်ဝင်ကြီးသိဒါရှိလဆိုင်ရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်။ရာသီဥတုပူပြင်းလွန်းလာကြောင့်ပူချိန်မြင့်မားမှုနဲ့ဆက်ဆက်နေတဲ့ယောဂါတွေကိုယူဆိုင်ကြဖို့အကြံပြုချက်တခါမြန်မာနိုင်ငံသားလူပွဲစားနှစ်ယောက်ကိုထိုင်းတရားရုံးတစ်ခုကထောင်ဒဏ်36နှစ်စီနဲ့ငွေဒဏ်ပူတွေချမှတ်လိုက်တာမြန်မာနိုင်ငံမှာရှေ့နှစ်ကစပြီးတော့အခြေခံပညာကျောင်းတွေကိုနှွေရာသီကျောင်းနှစ်လပဲပိတ်တော့မယ်ဆိုတဲ့သတင်းတွေနဲ့အတူဒုတိယပိုင်းမှာတော့အသက်5နှစ်အောက်ကလေးတွေရဲ့ပညာရေးကျမ်းမာရေးဖွံ့ဖြိုးမှုအကြောင်းလူလူကျမ်းမာရေးမြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေနှာစင်ကြရမှာပါအခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပါမယ်ရှင
်တိလင်္ကာနိုင်ငံမှာလူပေါင်း359ယောက်ထိတည်ဆုံးခဲ့ရတဲ့ Easter ပွဲတော်အတွင်းအထူးကံဘုံခွဲတက်ခတ်မှုတွေကြုံခဲ့ပြီးတဲ့နောက်ကာဝေးဝန်ကြီးနဲ့ရဲတပ်ဖွဲ့အကြီးအကဲတွေကိုနှုတ်ကပ်ဖို့သမ္မတမန်ထရီပတ်ဆာစီရီစနာကတောင်းဆိုလိုက်ပါတယ်ကာဝေးဝန်ကြီး MSR Fernando နဲ့ရဲချုပ်ပုချစ်ဆရာစန္ဒရာတို့လုတ်တော့ကြဖို့တမန်ရုံးကဒီနေ့ပဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါတကယ်ခံရမယ့်ရှင်နေနဲ့ပတ်သက်လို့ရရှိထားတဲ့ထောက်လိုင်းသတင်းတွေကိုအစီအခံမှုပြုတ်ခွက်ခဲ့တဲ့တာဝန်ရှိသူတွေကိုရပိုင်းတွင်အရေးယူမယ်လို့တမန်ကရုပ်မြင်ဆိုင်ရာမင်းကောင်မှပြောကြပြီးနောက်တစ်နေ့မှာပဲလုတ်ခတ်ဖို့တောင်းဆိုလိုက်တာလည်းဖြစ်ပါတယ်ဒါမှလည်းပထမရင်းနဲ့အစားထုတ်မလဲဆိုတာကတော့တော်တော်ရှင်းရှင်းလင်းလင်းမရှိသေးပါဘူးတရင်ချိုမှာတော့တကယ်ခံရမယ့်အန္တရာယ်နဲ့ပတ်သက်လို့အိန္ဒိယထောက်လိုင်းအဖွဲ့ကတိလင်္ကာနိုင်ငံကိုအချင်းချင်းသတိပေးခဲ့တယ်လို့တက်ခိုက်မှုကျွလွန်ခဲ့တဲ့အဖွဲ့ဖြစ်မတင်ကြတဲ့ Eastern Security အဖွဲ့ NTG နဲ့ပတ်သက်လို့အသေးစိတ်ချက်လက်တွေစုဆောင်းထားတဲ့အကြောင်းလည်းဖော်ပြကြပါရယ်။ဒါမှလည်းဝန်ကြီးချုပ်တို့ကနိုင်ငံရေးအပြောင်းမှုတွေကြောင့်တက်ခိုက်ခံရမဲ့သတိပေးချက်တွေကိုအေးအေးယူကန့်တွယ်ဖို့ပြက်ကွက်ခဲ့တာလားဆိုတဲ့မေးခွန်းတွေလည်းဖော်ပေါ်နေတာပါ။ဝန်ကြီးချုပ်ကတော့စစ်တွေဆောင်ရွက်မှုတွေမှာပြက်ကွက်တာတွေရှိခဲ့ကြောင်းမနေ့ကလည်းဝန်ခံပြောဆိုထားပေမဲ့ဒါမှလည်းသဘောထားကွဲလွဲမှုတွေကိုညှိနှိုင်းဖြေရှင်းနိုင်ခဲ့တဲ့အကြောင်းလည်းပြောဆိုထားပါရယ်။ကျင်းနေမှာပဲဖောက်ခွဲပစ္စည်းတွေနဲ့ထွက်ပြေးလွမြောက်နေသူတွေရှိနေစေဖြစ်တဲ့ကြောင်းလဲဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါနိုင်ငံကာကွယ်ရေးတာဝန်ယူထားတဲ့သမ္မတကလွန်ကျွေးဆိုင်ရာစီးပွားတွေမှာဝန်ကြီးချုပ်ကိုတက်ခွင့်မပေးတာတွေရှိခဲ့တဲ့ကြောင်းလဲတက်ခိုက်မှုနောက်ပိုင်းမှာတာဝန်ရှိသူတွေချုပ်ကထောက်ပြထားကြပါတယ
်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပထမဆုံးအကြိမ်တွေ့ဆုံမဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ဟာရုရှားနိုင်ငံအရှိဆွန်ပိုင်းကနယ်နိမိတ်ထဲကိုရောက်ရှိလာပါပြီဒီခီးစဉ်ဟာရုရှားနိုင်ငံရဲ့နီကတ်စွာဆက်ဆံရေးအတွက်ကနဦးခြေလမ်းတရားဖြစ်တယ်လို့ကောင်ဆောင်ကင်ကပြောပါတယ်ဗလာဒီဗော့စတော့ခ်စစ်ကမ်းမြေကိုဒီနေ့ရောက်ရှိလာတဲ့ကောင်ဆောင်ကင်ကိုပြုံပြုံရွှင်ရွှင်တွေ့ရပြီးတော့သူ့ကိုရုရှားတာဝန်ရှိသူတွေကစစ်တီဝိုင်းနဲ့ကြိုဆိုခဲ့ပါတယ်ကောင်ဆောင်ကင်ဟာလက်နက်အပြည့်တပ်ဆင်ထားတဲ့သူ့ရဲ့အစင်းရောင်မြေထားနဲ့ဗလာဒီဗော့စတော့ခ်မြို့မှာခီးတထောင်နာဖို့ရောက်ရှိလာတာပါကဆန်နေဇာမြို့မှာအရင်ဆုံးဝင်လာတဲ့အချိန်မှာတော့ဒါဟာသူ့ရဲ့နောက်ဆုံးရုရှားခီးစဉ်ဖြစ်မှာမဟုတ်သလိုပဲမြောက်ကိုရီးယားနဲ့ရုရှားဆက်ဆံရေးတိုးမြင့်ဖို့ပထမဆုံးခြေလှမ်းတရားဖြစ်တယ်လို့ကောင်ဆောင်ကင်းကပြောဆိုတဲ့အကြောင်းရုရှားဒေသတွင်တာဝန်ရှိသူတွေကပြောပါတယ်။မနေ့ကကြာတာပတိနေ့မှာသမ္မတဗလာဒီမီယာပူတင်နဲ့ကောင်ဆောင်ကင်းတို့တွေ့ဆုံတဲ့အခါစီးပွားရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးလိမ့်မယ်လို့ခန့်မှန်းပါတယ်။အထူးသဖြင့်မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒိုနယ်ထရမ့်နဲ့ကင်းတို့ရဲ့ဆွေးနွေးပွဲပြတ်ပြားသွားပြီးတဲ့နောက်မြောက်ကိုရီးယားပေါ်နိုင်ငံတကာကချက်ပြီးချမှတ်ထားတဲ့တန်ခါရဲ့ယူမှုတွေဖြစ်ချော်နိုင်ရေးဆွေးနွေးမယ်လို့လည်းယူဆနေတာပါရုရှားခီးစဉ်ဟာကမ္ဘာထိပ်တန်းကောင်းဆောင်သူနဲ့တွေ့ဆုံမဲ့ကောင်းဆောင်ကင်းမြတ်နောက်အကြဆုံးဆွေးနွေးပွဲတရားလည်းဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရာစစ်ကောင်စီနဲ့ဆက်ဆက်ညှိနှိုင်းမှုရည်ရွယ်ချက်မရှိတဲ့ကြောင်းနဲ့အမေရိကန်ရဲ့တန်ခတ်မှုတွေကိုကြံ့ကြံ့ခံသွားမှာဖြစ်တဲ့ကြောင်းယူအန်သမ္မတဟာဆန်ရူဂါနီကပြောဆိုလိုက်ပါတယ်။ယူအန်နိုင်ငံရဲ့ရည်နယ်လုပ်ငန်းတွေပေါ်အမေရိကန်ကဒီသတင်းပတ်ဆောင်းမှာပဲတန်ခတ်မှုတွေတိုးမြင့်လာပြီးတဲ့နောက်ယူအန်သမ္မတဒီနေ့ပဲပထမဆုံးအကြိမ်ဖြစ်တဲ့တုံ့ပြန်လိုက်တာပါ။အမေရိကန်ကဆက်ဆက်ညှိနှိုင်းလို့စိတ်မရှိပဲယူအန်နိုင်ငံကိုပြိုကွဲအောင်လုပ်ဖို့သာရည်ရွယ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ရဲ့တန်ခတ်မှုတွေကိုတုံ့ပြန်မှုကလွဲလို့တခြားနည်းလမ်းမရှိလို့အမေရိကန်အနေနဲ့လည်းဆုံးဖြတ်ချက်ပေါ်နောင်တရစေရမယ်လို့လည်းပြောဆိုခဲ့တာပါ။ယူအန်နိုင်ငံကရင်းနှီးတွေကိုတခြားနိုင်ငံတွေကတင်ပို့ခွင့်တားမြစ်ထားတာကိုအမေရိကန်ကယာယီဖယ်ရှားပေးထားတဲ့အစီအစဉ်ကိုမေလ၂ရက်နေ့မှာဆုံးသတ်မယ်ကြောင်းအမေရိကန်ကအင်္ဂါနေ့ကပဲကြေညာထားပါတယ်။ယူအန်နိုင်ငံရဲ့တော်လှန်ရေးပြည်ဆောင်တပ်ကိုလည်းအကြမ်းဖက်အုပ်စုဖြစ်အမေရိကန်ကကြေညာထားတာပါ။ယူအန်နိုင်ငံအုပ်ချုပ်အယာတူလာအလီခါမေနီကလည်းအမေရိကန်ကတန်ခတ်ပိတ်ဆို့ထားပေမဲ့ယူအန်နိုင်ငံအနေနဲ့လိုအပ်သလိုရင်းနှီးတွေကိုတင်ဖို့ရောင်းချနိုင်စွမ်းရှိကြောင်းနဲ့ဆုံးဖြတ်နိုင်တဲ့အကြောင်းလည်းပြောဆိုထားပါတယ်။တန်ခတ်မှုတွေကိုငုံခံသွားမှာမဟုတ်တဲ့အကြောင်းလည်းပြောဆိုခဲ့ပေမဲ့အသေးစိတ်ကတော့ပြောဆိုမသွားခဲ့ပါဘူး
။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာမပြေမလည်မှုတွေကိုဆက်ပြီးတော့ဆွေးနွေးညှိနှိုင်းဖို့အတွက်အမေရိကန်အစ်မြင့်ကုန်သွယ်ရေးတာဝန်ရှိသူနှစ်ဦးတရုတ်နိုင်ငံကိုရှေ့တင်ပါတဲ့တွေ့ရောက်မယ်လို့သမ္မတအင်ဖီရိုကပြောပါတယ်။ဗနာယေဝန်ကြီးစတီဗင်မနူချင်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လီတင်ကနဲ့တရုတ်ဒုဝန်ကြီးချုပ်လျူဟီရိုဘေဂျင်းမြို့တော်မှာဧပြီလ30ရက်နေ့တွေ့ဆုံလိမ့်မယ်လို့အင်မီရိုရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆွေးနွေးပွဲမှာညာနာပစ္စည်းမိုဘိုင်းခွင့်ကိစ္စ၊နည်းပညာရေးအတင်းအကျပ်လွဲပြောင်းစေတဲ့ကိစ္စ၊ကုန်သွယ်ရေးဆိုင်ရာအကန့်အသတ်တွေနဲ့စိုက်ပျိုးရေးကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးကြမှာပါ။ကုန်သွယ်ရေးရာကိစ္စတွေကိုဆက်ပြီးဆွေးနွေးဖို့အတွက်ဒုဝန်ကြီးချုပ်လျူဦးဆောင်မဲ့တရုတ်ကိုယ်စားလှယ်အဖွဲ့တို့အမေရိကန်နိုင်ငံကိုမေးလရှင်းနေမှာလာရောက်ကြမယ်လို့လည်းအင်မီရိုကပြောပါတယ်။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ထုံလုပ်နေတွေကိုမပြောင်းလဲဘူးဆိုရင်တော့ဒေါ်လာတန်ပေါင်း150တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေကိုအခွန်တိုးကောက်မယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကမနစ်ကကြေညာခဲ့တာပါ။အဲ့ဒီအချိန်ကလေးကစခဲ့တဲ့ကုန်သွယ်ရေးဆိုင်ရာမပြေလည်မှုတွေကိုဖြေရှင်းနိုင်ရေးဒီနေ့ဆာမိုင်ကလေးကအမေရိကန်နဲ့တရုတ်နိုင်ငံကြားအချင်းချင်းတွေ့ဆုံဆွေးနွေးနေတာပါ။တရုတ်ဘက်ကလည်းလက်တုံ့ပြန်တဲ့အနေနဲ့ဒေါ်လာ130တန်ဖိုးရှိတဲ့ဒေါ်လာတန်ပေါင်း130တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေကိုအခွန်တိုးကောက်ခဲ့တာဖြစ်ပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9390ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းမီတာ190 kHz 1505နဲ့ပြောင်းထုတ်လွှင့်ပေးပါတယ်ရှင
်။ဒီမိတ်ကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံလို့နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံမှာကျင်းပမဲ့ခေတ်သစ်ပုံလမတိဆောက်ရေးဆွေးနွေးမဲ့ညီလာခံကိုတက်ရောက်ဖို့ဒီနေ့ပဲဘေကျင်းမြို့ကိုရောက်သွားတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆက်စုကြည်ဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ပါတယ်။တွေ့ဆုံမှာနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့တဲ့ကြောင်းလည်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကတင်ပြထုတ်ပြန်ထားတာပါ။တရုတ်သမ္မတနဲ့တွေ့ဆုံမှာဒေါ်ဆက်စုကြည်နဲ့တူပူးဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးလက်စစ်နဲ့စွမ်းအင်ဝန်ကြီးအပြည့်အစုံပူးပေါင်းဆောင်ရွက်ဝန်ကြီးစီဝါရေးနဲ့ကုသရေးဝန်ကြီးဝန်ကြီးစီမံရေးနဲ့ဗဏ္ဍာရေးဝန်ကြီးတို့အပါအဝင်တာဝန်ရှိသူတွေလိုက်ပါသွားကြောင်းလည်းဖော်ပြထားပါတယ်။နောက်ပါစတင်ချင်းပါမဲ့ဒုတိယအခြေရဝင်းနဲ့ပိုးလမ်းမှပြည်ပြည်ဆိုင်ပူးပေါင်းဆောင်ရေးညီလာခံကတော့ထိတ်တန့်ကောင်းဆောင်40ပါဝင်နိုင်ငံပေါင်း150ကကိုယ်စားလှယ်တက်ရောက်မှဖြစ်တဲ့အကြောင်းလေးတရုတ်နိုင်ငံကသတင်းထုတ်ပြန်ထားတာပါ။ညီလာခံကိုတက်ရောက်ဖို့ရောက်လာကြတဲ့အထက်ကမိုဇမ်ဘစ်ကမ္ဘာဖိလစ်ညူစင်နဲ့တရုတ်သမ္မတတို့တွေ့ဆုံရမှာတော့မကြာခင်ကတည်းကမိုဇမ်ဘစ်နိုင်ငံမှာကျုံ့ရရတဲ့ကပ်ဘေးတံအတွက်ဆန္ဒမှုအကူအညီပေးဖို့လည်းကမ်းလှမ်းခဲ့ပါတယ်။တရုတ်သမ္မတဟာအီသီယိုးပီးယားဝန်ကြီးချုပ်အပီယာဟာကမန်နဲ့လည်းပြန်အပြည့်အစုံကိုကျေးရံပုံဝေဖွဲ့ IMF အကြီးအကဲခရစ်စတန်လာကတ်တို့နဲ့လည်းတရားစီတွေ့ဆုံခဲ့ပါတယ်။တရုတ်သမ္မတရှီကတော့ပြည်နိုင်ငံကနေအာရှဥရောပအထိဆက်သွယ်ပေးထားတဲ့တချင်းကပိုးလမ်းမနေရာမှာခင်မီဆက်သွယ်ရေးလမ်းကြောင်းနဲ့အခြေခံအဆောက်အုံတွေတည်ဆောက်သွားဖို့ရည်မှန်းထားတာဖြစ်ပါတယ်။ပြည်နိုင်ငံရဲ့ပြည်ပမှာရင်းနှီးမြှုပ်နှံမှုတွေကြောင့်နိုင်ငံတချို့မှာအကျွေးထောင်ချောင်းနဲ့ပိတ်မိတဲ့ဖြစ်တွေကြုံနေရတယ်လို့ဝေဖန်တဲ့နေထွက်ပေါ်နေကြမှာပဲညီလာခံကျင်းပသွားမှာဖြစ်ပါတယ်
။ရုရှားနိုင်ငံကိုချစ်ကြည်ရဲ့ခီးစင်နဲ့ရောက်နေတဲ့တပ်မတော်ကားကိုရဲ့ဦးစီးချုပ်ပို့ချုံမှုကြီးမင်းအောင်လိုင်က SU-30SM အမျိုးအစားတိုက်လေယာဉ်တွေကိုမြန်မာနိုင်ငံကဝယ်ယူမဲ့အကြောင်းရုရှားသတင်းထောက်တွေကိုအတည်ပြုပြောဆိုပါတယ်။ရုရှားနဲ့မြန်မာနိုင်ငံကြား2018ခုနှစ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့စာချုပ်အရဝေဟင်ကိုရောဝေဟင်ကနေမြေပြင်ကိုပါပြစ်နိုင်တဲ့ Secure Community ုတ် SU-30SM အမျိုးအစားအင်ဂျင်နှလုံးတက်တိုက်လေယာဉ်6စင်းကိုမြန်မာနိုင်ငံကဝယ်ယူမှာပါမြန်မာနိုင်ငံကိုရောင်းချမဲ့တိုက်လေယာဉ်တွေကိုလည်းရုရှားဘက်ကစတင်တပ်ဆင်နေပါပြီမော်စကိုမြို့တော်မှာလုံမဲ့နိုင်ငံတကာလုံခြုံရေးညှိနှိုင်းခံတက်ဖို့ရုရှားကာကွယ်ရေးဝန်ကြီးဆာဂျေးကူဇူဂက်စတိုဗစ်ရှိုဂူနဲ့ရုရှားမြန်မာစစ်ဘက်နှီးပညာပူးပေါင်းဆောင်ရွက်ကော်မတီတို့ကအခုလိုဖိတ်ကြားခဲ့တာပါဧပြီလ20ရက်နေ့မနေ့ပိုင်းကနေပြည်တော်ကနေထွက်ခွာသွားတဲ့ဗိုလ်ချုပ်မြကြီးမင်းအောင်လှိုင်ရဲ့အဖွဲ့ဟာဧပြီလ23ကနေ25ရက်နေ့ထိ3ရက်သာကျင်းပတဲ့ရှစ်ကြိမ်မြောက်နိုင်ငံတကာလုံခြုံရေးဆိုင်ရာညှိနှိုင်းခံကိုလည်းတက်ရောက်ပါတယ်ဒီကနေ့မှာတော့အင်ဒိုပစိဖိတ်ဒေသအတွင်းစစ်ဘက်ပူးပေါင်းဆောင်ရွက်မှုများနဲ့ဒေသတွင်လုံခြုံရေးဆိုင်ရာအလားအလာများဆိုတဲ့ကောင်းစင်နဲ့ကာချုပ်မင်းအောင်လှိုင်ကတက်ရောက်ဆွေးနွေးခဲ့တဲ့အကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်
ဟောင်ကောင်ကျွန်းမှာ2014ခုနှစ်တုန်းကထီတော်လန်ရေးလိုလူစီများခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားမှုမှာအဓိကကျတဲ့ခေါင်းဆောင်တစ်ယောက်ကိုအခုနောက်ဆုံးထောင်နိုင်ပြစ်ပြလိုက်ပါတယ်။အများပြည်သူစိတ်နှောက်ရှက်ဖြစ်အောင်ပူပေါင်းကြံစည်ခဲ့မှုနဲ့ပြစ်ရှိရကြောင်းလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကပဲတရားရုံးကဆုံးဖြတ်တာခံခဲ့ရတဲ့ဗန်နီတိုင်နဲ့ချန်ကင်မန်တို့ကိုမနေ့ကပဲထောင်နိုင်တဲ့နှစ်နဲ့လေးလစီစင်ချက်ချလိုက်တာပါ။ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှုကိုတရားရေးချဲ့ခွင့်ရရေးတောက်ဆူဆန္ဒပြပွဲတွေအတွင်းအဓိကကျတဲ့နေရာတော်များကိုပိတ်ဆို့တားဆီးခဲ့ရတဲ့လှုပ်ရှားမှုနဲ့ဆက်နွယ်ပြီးအများပြည်သူစိတ်နှောက်ရှက်ဖြစ်အောင်ပူပေါင်းကြံစည်မှုဆွဆွဲချက်တွေနဲ့သူတို့နှုတ်ကိုဒီလာစမ်းပါပဲဖြစ်ရှိရကြောင်းတရားရုံးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။သူတို့နှစ်ယောက်နဲ့အတူခရီးရန်ဖုန်းတော်ကြီးချွေရင်မင်းတို့ပူပေါင်းပြီး2013ခုနှစ်မှာတုန်းကဟောင်ကောင်ကျွန်းအချက်ချန်နေရာတွေကိုပိတ်ဆို့ထိန်းချုပ်ပြီးဆန္ဒပြရတဲ့လှုပ်ရှားမှုတွေကိုဦးဆောင်ခဲ့ကြတာပါ။နောက်တစ်နေ့မှာပဲကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်ခဲ့ပြီးဟောင်ကောင်ရဲ့အချက်ချန်နေရာတွေကို89ရက်ကြာပိတ်ဆို့ထိန်းချုပ်ခဲ့ကြပါတယ်။ဖုန်းတော်ကြီးချွေရင်မင်းတို့မနေ့ကပဲစမ်းမြထောင်နဲ့နှစ်ပြည့်ပြည့်ခဲ့ပြီးဒီလှုပ်ရှားမှုခေါင်းဆောင်နှုတ်ကောင်းဆောင်ကနောက်ထပ်၅ဦးဖြစ်တဲ့လက်ရှိလွတ်တော်ကိုယ်စားရှူကာချွန်းလွတ်တော်မဟောင်းလေးဝန်တက်ကျောင်းသားကောင်းဆောင်တွေဖြစ်ကြတဲ့တိုမီချွန်းနဲ့အာဆွန်ချွန်းနိုင်ငံရေးတက်ကြလှရှားသူရဖယ်ဝေါင်းတို့ကတော့နိုင်ပေါင်းများစွာလူမှုရေးပြည်ထောင်ကနေထောင်နဲ့ရှစ်လအထိပြည်ထောင်တွေကိုအသီးသီးချမှတ်ခံကြရပါတယ်
အမေရိကန်ပြည်ထောင်စုရဲ့2020ပြည်နှစ်တကောင်စီမှာနိုင်ငံသားဖြစ်မှုဆိုင်ရာမေခွန်းထပ်ထည့်ဖို့တမန်တော်ဒေါ်နယ်ထရမ့်အစိုးရရဲ့ရှောက်လဲချက်တွေအပေါ် conservative အများစုဖြစ်တဲ့တရားရုံးချုပ်ကလိုက်လျောမဲ့အနေအထားရှိနေပါတယ်။ဆယ်နှစ်တစ်ကြိမ်လူဦးရေစင်ကောက်ယူရမှာရွှေ့ပြောင်းဝရောက်သူတွေကိုအဟန့်ထားဖြစ်သွားစေမဲ့ဒီမေမြာမှုကိုတော့ပြည်내ကြီးတွေနဲ့မြို့တွေကလည်းပယ်ချထားကြတာပါ။နိုင်ငံသားဖြစ်မှုဆိုင်ရာမေခွန်းကြောင့် Spain စကားပြောကြတဲ့ရွှေ့ပြောင်းဝရောက်သူအတော်များများပါတဲ့လူဦးရေ6တန်းခွဲလောက်ဟာလာမယ့် April မှာလုံမဲ့စစ်တမ်းကောက်ယူမှုမှာပါဝင်ဖြစ်ဆိုနိုင်မှာမဟုတ်တဲ့အရေးရှောက်လဲကြတဲ့ကြံတာမှုကိုလည်းတရားသူကြီးကိုရှိတဲ့ခုံအဖွဲ့ကအရေးထားပုံမရပါဘူး။ဒါပေမဲ့လည်းတမန်ထရမ့်မှာခန့်အပ်ထားတဲ့တရားရုံးချုပ်တရားသူကြီးကေဗနောကတော့ဒီမေခွန်းကြောင့်တကောင်စီရင်ကောက်ယူတဲ့နေရာမှာတိကျမှတ်ကမှုအပေါ်တည်အောင်နိုင်ခြင်းရှိတယ်လို့လွှတ်တော်ဖက်ကယူဆမယ်ဆိုရင်တော့နိုင်ငံသားဖြစ်မှုဆိုင်ရာမေခွန်းကိုတားမြစ်နိုင်တဲ့ဥပဒေကိုပြောင်းနိုင်တယ်ဆိုတဲ့သဘောပြောဆိုထားပါတယ
်။ဧပြီလ24ရက်ပဒုနေညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ကြရပါမယ်။ဖားကတ်မြို့နယ်ကကြောက်တူလုပ်ွက်တခုမှာတနင်္လာနေ့ညပိုင်းကအပေါ်ဘက်မှာရှိနေတဲ့ရွှေညွန်ကန်ပြိုကျခဲ့ပြီးပျောက်ဆုံးနေသူ50ကျော်ကိုရှာဖွေကယ်ဆယ်နေတယ်လို့ပြည်နယ်အစိုးရကပြောပေမဲ့ဒေသခံတွေနဲ့လေလာဆောင်ကြည့်သူတွေကတော့အကူအညီကယ်ဆယ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နေတာမရှိဘူးလို့ဝေဖန်ကြပါတယ်။ဒီတော့တွင်မှာပဲဒီကနေ့မနေ့ပိုင်းမှာမြေချင်းထပ်မံပြိုကျတာကြောင့်မြေတူးဆက်တချို့နဲ့အလုသမားတချို့လည်းထပ်မံပြီးတော့ပျောက်ဆုံးနေတယ်လို့ဒေသခံတွေကပြောပါတယ်။ဖားကန်ဘက်ကနောက်ဆုံးအချက်တွေကိုဆက်သွယ်မေးမြန်းထားတဲ့မမေခပြောပြပါမယ်ရှင်။
ပြီးခဲ့တဲ့တနင်္လာနေ့ကကချင်ပြည်နယ်ဖားကတ်မြို့နယ်ဘလက်ခရွာအနီးမှာရှိတဲ့တက်တန်းလုံလုတ်ကွက်နဲ့သူ့ဖော်ဆဲလုတ်ကွက်ကြားကမြေသားနေရန်ပြူကျပြီးအပေါ်မှာရှိနေတဲ့အရင်နှစ်ကလုတ်ကွက်ဟောင်းဒေသအခေါ်နုံကန်ကြီးပေါက်ကျလာခဲ့တာပါဒီဖြစ်ရကြောင့်မြေတူးရင်တွေနဲ့ဆယ်ရန်တရာအပအဝင်လူရာကနန်းနီးပါးမြေမြုပ်သွားခဲ့သလိုပျောက်ဆုံးနေသူတွေလည်းဆက်လက်ရှာဖွေနေတုံးပဲလို့ဒေသခံတွေကပြောပါတယ်။ဒီလိုပြိုကျပြီးဒီကနေ့မနေ့အစောပိုင်းမှာလည်းတူဖော်နေစဲလုတ်ကွက်တွေနားမှာမြေသားနေရန်တွေထပ်မံပြိုကျတာကြောင့်မြေသားတိတ်ရင်တွေနဲ့အတူလူချို့နစ်မြုပ်ခဲ့တယ်လို့ဖားကန်ဒေသတဘောပဝင်ချင်းထိန်းသိမ်းလှုပ်ရှားမှုလုတ်ကင်နေတဲ့ကိုနောင်လက်ကပြောဆိုထားပါတယ်။
တယ်မနေ့ကပြိုတဲ့အဲမှာလူ၂ယောက်တော့ပါသွားခဲ့ဒီကားမောင်း၂ယောက်တော့ပြန်ပါသွားရေနော်အဲဒီမနေ့၃နိုင်ကျတော့ကျွန်တော်တို့လုံးကျက်ဆက်ပဲမှပြန်ပြူရယ်တပြန်ပြန်ပြူတော့ဗောနော်အဲမှာတော့လူ၂ယောက်အဲမှာလည်းလူ၂ယောက်ပါတော့ဗောဒါပေမဲ့ဟိုအလောင်းကိုခေါ်လို့ရတယ်ဆိုတဲ့အနေထားရလည်းဟိုမရှိသေးဘူးခင်ဗျာ
ဒီလိုမကြခဏဆိုသလိုမြေသားနေရန်တွေပြိုကျမှုကြောင့်အသက်ဆုံးရှုံးမှုတွေဖြစ်ပေါ်နေတဲ့အပေါ်ကချင်ပြည်နယ်သဘာဝတရားစာတဝန်ကြီးဦးတာရှိလာဆိုင်ကတော့ကုညီကယ်ဆယ်ရေးတွေလုပ်နေပြီးသူကိုယ်တိုင်ကျန်ရစ်သူမိသားစုတွေကိုအပင်းနှစ်သိမ့်ခဲ့တဲ့အကြောင်းပြောဆိုထားပါတယ် ဒေသခံအချို့ကတော့ကုမ္ပဏီတွေဘက်ကပေါ်ယော်မှုတွေရှိတယ်လို့ထောက်ပြနေတာတွေရှိတယ်လို့တီစဲဥပဒေမှာဒီလိုပေါ်ယော်မှုတွေအပေါ်အရေးယူနိုင်တာကိုထည့်သွင်းထားတာကြောင့်အခုလိုဖြစ်ရဲ့အပေါ်ဥပဒေအရကြက်မဲ့စီခြင်းကြပါတယ်ဒါနဲ့ပတ်သက်လို့ကချင်ပြည်နယ်အစိုးရရဲ့တဘာဝတယင်စာတာဝန်ကြီးဒါရှိလာဆိုင်က
လိုက်နာဖို့အားနေတဲ့ဘက်ကမှလည်းဒီနောက်ထပ်နောက်တစ်ချိန်မှာတော့ဒီဥစားတူဥပဒေရဲ့လုံထုံးလုံးနည်းနဲ့ပေါ်တော့ဒါကြက်ကြက်မတ်မတ်ဆောင်ရွက်ဖို့အတွက်ကတော့တက်ဆိုင်တဲ့ဌာနဆိုင်ရာတွေကိုပြောရတာပါအေးသူကအဓိကသူတစ်ဖက်ကဒီမှာတော့ပြည်တော်စုကဆေလွတ်ထားတဲ့ဝန်သားနေဆိုတော့ပြီးတော့လုပ်ငန်းကလည်းပြည်တော်စုကတိုက်ရိုက်ခြားသားပေးတဲ့လုပ်ငန်းဆိုတော့ဒါကျွန်တော်တို့အနေနဲ့ကတော့ပေါင်းဆောင်ရွက်တဲ့အနေနဲ့ပဲပြောလို့ရတာဖြစ်တဲ့ဒီကြတော့ဒီဟာတာဝန်ရှိဆုံးကကြတော့တို့ပြည်တော်စုကလေပြည်တော်စုကတာဝန်ရှိဆုံးဖြစ်တဲ့အချိန်ကျတော့အဲဒါအခုကျွန်တော်တို့အနေနဲ့ကတော့ဒီမှာပေါင်းဆိုင်ညီနိုင်ကြီးမှကျွန်တော်တို့ကကူညီနိုင်တဲ့ပကံတာကတော့ကျွန်တော်တို့အတနိုင်ဆုံးသူတို့ညီနိုင်ပြီးတဲ့အနေထားပဲလုပ်လို့ရတာပေါ့
လက်ရှိမှာတော့အစိုးရဘိုင်းကတိုက်စုံမှုတွေကိုဆက်လက်ရှာဖွေနေတယ်လို့ဆိုပေမဲ့ဒီလိုရှာဖွေကယ်ဆယ်တဲ့အပိုင်းကိုအမရဒါကတော့ဖားကန်ဒေတာကန်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ဆောင်နေတဲ့ကိုနောင်လက်ပါ
ခုခုဖြစ်ပြီးဆိုရင်ရာဘိုင်းဒေတာမီ50ကျော်ဖယ်ဖတ်ပြီးတော့တည်ပြန်ပြီအဲ့လိုတည်တဲ့အချိန်မှာနိုင်ငံတော်အဆင့်သတ်မှတ်ပြီးတော့ကျွန်တော်တို့ကယ်ဆယ်မှုမပြုလုပ်နိုင်တာဘာကြောင့်လဲ။တနည်းဒီတန့်ခိုင်ရေးခစ်ကကျွန်တော်တို့ဒီစစ်အစိုးရတော့ကတော့ကျွန်တော်တို့ကတော့သားပါတော့အချုပ်ချက်တစ်ခုအနေနဲ့အာဏာရှင်ဆိုပြီးတော့ကျွန်တော်တို့သတ်မှတ်တဲ့အချိန်အခုပြည်သူတွေကမဲတေးပြီးတော့ကျွန်တော်တို့ရွေးချယ်ထားတဲ့ပြည်သူထုကို DND အစိုးရအနေနဲ့ဘာကြောင့်မို့ဒီလိုဖြစ်နေတဲ့အချိန်မှာနိုင်ငံတော်အဆင့်အနေနဲ့ဘာလို့မသတ်မှတ်နိုင်ရတာလဲ။ဒီကုမ္ပဏီကိုဘာကြောင့်မို့အရေးမယူနိုင်တာလဲ။လာရအနေထားတွေကကျွန်တော်တို့လည်းဟိုဘာလဲမဝေဖန်တော့အောင်ဖြစ်နေတာပေါ့နော်
။မြေပြိုကျမှုဟာဖားကန်ဒေတာမှာမကြာခဏဆိုလိုဖြစ်နေပြီးပြီးခဲ့တဲ့အောက်တိုဘာလအတွင်းကလည်းလူ30ကျော်လောက်အသက်ဆုံးရှုံးခဲ့ရပါသေးတယ်။ဒီလိုမကြာခဏဖြစ်နေရတာဟာပြည်내အစိုးရဘက်ကစက်မဲ့လှုပ်ဆောင်တာတွေအားနေတာကြောင့်လို့ထောက်ပြနေတာတွေရှိပါတယ်။ဒီလိုအသက်အနည်းငယ်ဆုံးရှုံးမှုထပ်မဖြစ်အောင်အစိုးရကပုံမှန်စက်မှတ်ဆောင်ရွက်ပေးရမှာဖြစ်တယ်လို့ကိုနောင်လက်ကတော့ပြောဆိုသွားပါတယ်
ကျွန်တော်တို့ဖတ်ကမှာကကျွန်တော်တို့ PIAKI ကိုစိုးရရကျွန်တော်တို့ NLD အစိုးရရပေါ့နော်ပြီးရင်စစ်တပ်ရဲ့ဒီသုံးဖွဲ့ရှိနေတဲ့အချိန်မှာနိုင်ငံတော်ရဲ့ဒီအုပ်ချုပ်ရေးဒီအခွင့်အာဏာ authority တွေကလည်းဒီဒေတာဘက်ကဟိုအဖွဲ့ဒီအဖွဲ့တိတ်မချိရောက်တယ်လို့လည်းဖြစ်နေတဲ့အချိန်မှာကျွန်တော်တို့အစိုးရဘိုင်းကလည်းတစ်ပလမမကင်နိုင်တဲ့အနေအထားတွေလည်းရှိတယ်အကြောင်းကိုဘာလို့ရမလဲကျွန်တော်တို့လက်ရှိနံပါတ်1ကျွန်တော်တို့ NLD စုရဲ့ဒီမှာတာဝန်ရှိတယ်ကျွန်တော်တို့နံပါတ်2 KIO စုရဲ့ရှိမှာလည်းဒီကုမ္ပဏီကိုစက်မှတ်ဖို့အတွက်တာဝန်ရှိတယ်အဲတာဝန်ရှိတဲ့ချိန်မှာလက်တွေ့ကျွန်တော်တို့စက်မှတ်ဖို့အတွက်ကျွန်တော်တို့လုပ်လာမယ်ဆိုရှင်ဖက်ကန်ဒေတာကဒီကုမ္ပဏီရဲ့အနေအထားတွေကတခုတော့မဟုတ်တခုကျွန်တော်တို့အပေါင်းဘက်ကိုကျွန်တော်ဥတီပြီးကြောင်းလဲလာဖို့တော့ရှိတာပဲတော့တကယ်ဥပဒေနဲ့အတိုင်းပေါ့နော်အဲ့လိုလုပ်လာမယ်ဆိုရှင်တော့
လောလောဆယ်တီချာကတော့တင်းလာနေမြေပြိုမှုတည်ရင်ရပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေစေဖြစ်တယ်လို့ဒီကနေ့ဗုဒ္ဓဦးနေ့အစောပိုင်းကထပ်မံကျင်းပကြမှုအတွက်ပျောက်ဆုံးတိတ်ဆုံးသူအရေးအတွက်အတီချာကိုလည်းမတိရသေးပါဘူးရှင
်မေခစုံစမ်းတင်ပြခဲ့တာပါရှင်အခုတော့ရာသီဥတုဆိုင်ရာတည်ရင်လွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်မြန်မာနိုင်ငံမှာမေလကုန်လောက်ထိအပူချိန်ပြင်းထန်တာကိုခံစားနေကြရမှာဖြစ်ပြီးအခုလိုရာသီဥတုပူပြင်းတာဟာလေထုထဲဆိုထိုင်းစနည်းနေတာကြောင့်ဖြစ်တဲ့အကြောင်းမိုးလေဝသပညာရှင်တွေကပြောကြပါဗျ။အပူချိန်မြင့်လာတာနဲ့ဆက်ဆက်တဲ့ရောဂါတွေကိုလည်းဂရုစိုက်ကြဖို့ဆရာဝန်တွေကအကြံပြုပါဗျ။ဒီအကြောင်းဗီဒီယိုမြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်သတင်းပေးပို့ထားပါရှင်
။ Equator နီးပစိဖိတ်သမုဒ္ဒရာရှေ့လေပိုင်းမှာရင်းနှီးစည်းကြောင်းကနေတဆင့်တနီညိုဖြစ်စဉ်ဖြစ်ပေါ်နေပြီးမြန်မာနိုင်ငံကအနည်းငယ်တရားမှုရှိခဲ့ပါဗျ။အင်းညိုဖြစ်စဉ်ကြောင့်မုတ်တုံဝင်နောက်ကျနေတဲ့အတွက်မြန်မာနိုင်ငံနေရာတော်တော်များများမှာအပူချိန်မြင့်တက်တာနေဖြစ်နေပါတယ်။မုတ်တုံဝင်နောက်ကျတာကြောင့်မေလကုန်လောက်ထိအပူဒဏ်ခံစားရမယ်လို့မိုးလေဝသနဲ့ဇလဗီဒါညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးကပြောပါတယ
်။အပူချိန်ကတော့ညောင်းတော့ရတော့ဒီမုတ်တုံဝင်ပြီးတော့တော့ဟိုကတဖြည်းဖြည်းပြန်ပြီးတော့ဟိုကြာပါပြီပေါ့နော်။အဲဒီကမုတ်တုံကလည်းဒါကျွန်တော်တို့မေလဒုတိယဒီအတောင်ပိုင်းတော့စာဝင်မှာဆိုတော့မီလာကုန်ပေါ့နော်မီလာကုန်ကျွန်တော်ဆန်းတော့ဆင်တော့ဒါကျွန်တော်တို့အပူချိန်ရင်းနေလေးပြန်ကြာပါမယ်နေရာတော့ရှိတယ်ပေါ့နော်မီလာမှာလည်းကျွန်တော်တို့ဟိုပူနေအောင်နေရာရှိတယ်ဒါမီလာမှာလည်းဒါကျွန်တော်အပူချိန်ဆိုင်ကြီးကျိုးခဲ့တာပဲ2010မှာဆိုရင်ကျွန်တော်တို့ညမှုတော့ပါတော့နေသက်ဖုန်းတော့မှာဟဲ့ပေါ့နော်အဲ့လိုအပူချိန်ဆိုင်ကြီးကျိုးခဲ့တဲ့အခါကြီးလည်းရှိခဲ့ဆိုရင်ကျွန်တော်မီလာဒီတော့သူကတော့ပူနေအောင်ပါပေါ့နော်
မြန်မာနိုင်ငံနေရာတချို့မှာမိုးတိကျွာနဲ့လေပင်တိုက်တာတွေဖြစ်ပေါ်နေပေမဲ့နေရာတော်တော်များများမှာအပူချိန်တွေမြင့်တက်နေတာလည်းဖြစ်ပါတယ်။မ
မြဝချင်းဝတီတာမှာတော့မိုးတိမ်တောင်နေရှိပေမဲ့စုတိုင်းစာနေပါတဲ့အတွက်အခုလိုပူပြင်းနေတာလို့ဒေါက်တာကျော်မူကစပြောပါတယ်။အခုရင်းနေရတော့တနေ့တနေ့တန်လာတဲ့အနေအထားလို့ရှိရပါတော့။ဒီနေ့ကတော့ဘူပြီးတော့ပူတယ်လို့ခံစားတာ။ဒီကတော့ဒီကျွန်တော်မြဝချင်းဝတီတာနေစဉ်တော့ဒီမိုက်ချားရှိနေ။ဒါပေမဲ့မိုးရွာနိုင်တော့တဲ့အနေအထားကြီးတော့သူကမိုက်ချားမရောက်တော့ဘူးနော်။ရောက်လာမယ်နဲ့သူကဒီတိမ်ကအို ဒီနေ့ဒီမှာဆိုရင်ဒီဆောင်ရွက်တဲ့ဒီမိုက်ချာကြောင့်လို့ပေါ့နော်ဒီမိုက်ချာကြောင့်လို့ဒီနှစ်ခုရှိနေတဲ့ဒီနှစ်ခုပို့ပြီးတော့မှဒူရဲလို့ခံစားနေရတဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်အဲလိုရှိတဲ့အနေကြတော့ဟိုတိုင်းဟိုဟိုကျင်းတိုင်းမြင့်တဲ့လားတဲ့အနေအထားမျိုးတော့မဟုတ်ဘူးပေါ့နော်အဓိကတော့ဆောင်ရွက်လို့ဒီရွေးမှာရှိနေတဲ့ဒီမိုက်ချာကြီးကြောင့်လို့လည်းဒီဆောင်ရွက် ကလင်းငယ်တွေနဲ့တက်ကြီးရွယ်တွေမှာအပူငုတ်တာတွေနဲ့အပူရှက်တာတွေဖြစ်များပြီးအသက်တည်ဆုံးတဲ့ဖြစ်တဲ့ပါတယ်အခုလိုပူကြီးမြင့်တာနဲ့ပတ်သက်ပြီးဆရာဝန်တူဖြစ်တဲ့ဒေါက်တာမြေဦးကအခုလိုကြံပြပါတယ်အပကဝယ်ဖို့ကတော့အေးရှိသေးတယ်ငါအဝေးပပယောင်ယောင်လေးတွေဖွင့်ပြီးတော့အယောင်မရင်နဲ့အယောင်ဖြောတဲ့ဟာလေးတွေဝယ်ရင်နိုင်ငံသားအေးကပါတိုင်းမှနေအထူးသဖြင့်ကလင်းငယ်တွေနဲ့
ဒီကဘာလို့ဒီရောက်ကြတာလဲ။ဒါအရင်မသားဖို့ကော်ဖီတွေမသားဖို့ဘာလို့ဒီရက်ချင်းမှကျွန်တော်တို့ကကျွန်တော်မျိုးကိုကြတိပေးရတယ်ပေါ့နော်။အဲ့တော့အဲ့ဒီလူတွေပို့ပြီးတော့အန်ဒီအများတဲ့အဲ့လိုမျိုးပို့ပြီးပြဆိုင်နေလို့ဆိုတာကြံပေးရပါတယ်။မိုးလီဝတာတရင်နေပူဂျင်းနေနဲ့ပတ်သက်ပြီးတော့မိုးလီဝတာနဲ့စလာပြည်တိုင်းချင်းကြောင့်ဦးကြီးဌာနကအချိန်နဲ့တပင်းနေထုတ်ပြန်ပေးနေပါတယ်။မပြတ
ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ပြည်သူ့ ဒီနေ့ကတော့ဒီမိုတော်ဝင်ပြီးတော့အခုအတွက်ဒီကာမောင်းနယောက်တော့ပြန်ပါသွားပါတယ်။သူတို့နှစ်ဦးဟာထိုင်းနိုင်ငံမှာအလုပ်လုပ်လို့ကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအပေါ်လှုပ်အားကခေါင်းပုံဖြတ်တာအတင်းကျပ်စေခိုင်းတာတွေလုပ်ခဲ့တာအပြင်လူကုန်ကူးတာပါပြစ်မှုထင်ရှားတဲ့အတွက်
ဘန်ကောက်မြို့ရာဇဝတ်မှုဆိုင်ရာရချဒတရားရုံးကနေပြီးအခုလိုစီရင်ချက်ချမှတ်ခဲ့တာဖြစ်တဲ့အကြောင်းထိုင်းအခြေစိုက်VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းနိုင်ငံတွင်းကိုအလုတ်ကန်ရှာဖွေဖို့အတွက်လာကြတဲ့မြန်မာနိုင်ငံသား22ဦးဟာသူတို့အသက်အန္တရာယ်နဲ့ကြုံတွေ့နေရတယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်အရေးကိုရင်အဖွဲ့ကို2019ခုနှစ်ဒီဇင်ဘာလ22ရက်နေ့မှ
ဒီမှာနှစ်ဆက်သုံးရက်နေမှာတော့ထောင်တန်းနဲ့ဌာန်ငွေတွေအတိအကျမှတ်ခဲ့တဲ့အကြောင်းရွှေပြောင်းအလုပ်သမားအခွင့်အရေးကိုရင်အဖွဲ့ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်မြန်မာနိုင်ငံကကြိုးစားတဲ့ဦးဂျင်းမမန်နဲ့ဦးကတူလင်း36မျိုးစီကြားခံမှာဖြစ်ပါတယ်ခင်ဗျငွေတန်းအဖြစ်မျက်နှာကြည့်ပြီးချိန်ဖို့တော့တိတ္တမကိုတန်းစီတောင်ကျွန်တော်ကမင်းချမ်းမှာထားဖြစ်ပါတယ်ခင
go win can get a job. Didn't tell us he shall be done up to let the young ass about it. Come your man is there. Tight down mine. But you can't get any win out in the morning and hurry, huh? Lee long and green ego, a danger. Both on Kayarari a bowing. Nathan, your memory can get a job. Dilo loke dun ugo, a kulumu, rachara tia yongani, titani, pigera, titelule, uang joga, piovare.
Adiyaga kajero, new dari along, lilevu, same babene, to do a standamashi, then Adama can see good, you know, sleep on my tepi like them, and you the Nibijerole, to do beauty than Logimabin and Yahoo. Now, low agari, the long up, Dija, Ubriya, Bridget, Jimabuvene, Menu, low agamabin and goo.
นูขอส่งลาได้ลั่นได้ดีแต่ต้องแม้สุมาอะไรนูโลอากาคอนฟอร์มชัดได้ไงอยู่ได้มีดีอยู่เลยอะเดี๋ยวอาตมานี่มาคัมเปิ้ลดาโดไอ้หลุดยาดีเสียสิทธิ์ที่จะมาอมูพี่ส่งเนี่ยที่ตัวมาเสียสิโดเวเนี่ยที่หัวตะดิคันลงนี่สุมาดาบิกระเดเนี่ยเสร็จตรงเย็นนี่นั่นเนี่ยเส้นไหนจอมาฉันรู้ปังกอกเตยยงกันเลยมาที่มุจิดันฉันฉันมาเลยจะไปบัดลูกของกูกันยาเลยเนี่ยมานั่งงานดาวรีกูรอ Shepiano de ma, a quay 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 ลูกเวซานอูก็รออฉุเทกะนี่อหมุกกูยินสั่นแก่ราဖြစ်ပါတယ်ပြီးကြတဲ့နှစ်ကတော့ထိုင်းတောင်ပိုင်းမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတစ်ထောင်ထက်မနည်းကိုထိုင်းရနာပိုင်းကဖမ်းဆီးခဲ့ပြီးတချို့ကိုနေရက်ပြန်ပို့ခဲ့တယ်လို့တချို့ကတော့လူကုန်ကူးသူတွေကိုအရေးယူနိုင်ဖို့အတွက်တတ်တည်အဖြစ်ထိုင်းနိုင်ငံမှာထားပြီးအခုလိုမျိုးအမှုတွေကိုစီရင်ခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံထဲမှာအ ဒီကနေ့ဒီမှာကျွန်တော်တို့ကတော့ဒီအရေးပေါ်ကိစ္စတွေကိုပြောပြပေးမယ်ဆိုတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီအရေးပေါ်ကိစ္စတွေကိုပြောပြပေးမယ်ဆိုတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီအရေးပေါ်ကိစ္စတွေကိုပြောပြပေးမယ်ဆိုတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီအရေးပေါ်ကိစ္စတွေကိုပြောပြပေးမယ်ဆိုတော့ဒီနေ့ဒီမှာကျွန်တော်တို့ကတော့ဒီအရေးပေါ်ကိစ္စတွေကိုပြောပြပေးမယ်
la yo do me jang pyo pya ba me la me 2019-2020 ပညာသနှစ်ကစပြီးအခြေခံပညာအစိုးရအကြောင်းတွေမှာနွေရာသီကျောင်းပိတ်ရက်ကိုနှစ်လပဲပိတ်ပြီးတော့မှဖြစ်တဲ့အကြောင်းအခြေခံပညာဦးစီးဌာနကပြောပါတယ်အခုလိုသတ်မှတ်တာဟာပညာရေးဝန်ကြီးဌာနရဲ့အရင်ကတည်းကချမှတ်ထားတဲ့တင်ယူညွန့်တန်းအတိုင်းဖြစ်ကြောင်းကိုလည်းတာဝန်ရှိသူတွေကပြောပါတယ်မိဘတွေနဲ့ဆရာဆရာမတွေကရောဒီပေါ်မှာဘယ်လိုရှုမြင်ကြပါသလဲကိုကောင်းဆန်ဟင်းကပြောပြမှာပါရှင်
ပညာရေးဝန်ကြီးဌာနကချမှတ်ထားတဲ့တည်ယူညွန့်တဲ့အရာစာသင်နှစ်ကုန်ဆုံးချိန်ဟာမတ်လကုန်အထိဖြစ်ပေမဲ့လို့စက္ကန့်ကျောင်းသားတွေလောက်သာမတ်လတဲ့ကျောင်းတက်စာမေးပွဲဖြေကြရတာဖြစ်ပြီးကျန်တဲ့မူလာတဲ့အလဲတဲ့နဲ့အထက်ကျောင်းသားတွေကတော့ဖေဝါရီလကောင်လောက်ကလေးကကျောင်းပိတ်ရဲ့ဆက်နေပြီဖြစ်ပါတယ်။ဒါကြောင့်နေရာတည်ကျောင်းပိတ်ရဲ့ဟာပုံမှန်၃လလောက်ရှိပါတယ်။ဒါပေမဲ့အခုလာမယ့်စာသင်နှစ်ကစပြီးကျောင်းသူကျောင်းသားတွေအနေနဲ့မတ်လကုန်အထိကျောင်းတက်စာသင်ရမှာဖြစ်ပြီးပေးရနလတာပေးပြီးတော့မဲ့အကြောင်းအခြေခံပညာရေးဦးစီးဌာနကပြောပါရယ်အခြေခံပညာအတန်းတွေရဲ့နှစ်ဆုံးအတန်းတင်စာမေးပွဲကိုမတ်လနောက်ဆုံးပတ်မှာစစ်ဆေးသွားမယ်လို့ဆိုပါရယ်အခုလိုသတ်မှတ်လိုက်တာဟာပညာရေးဝန်ကြီးဌာနကအရင်ကတည်းကသတ်မှတ်ထားတာဖြစ်တယ်လို့ပညာရေးဝန်ကြီးဌာနရဲ့ဒုတိယကြေညာရေးမှူးချုပ်ဦးကိုလင်းဝင်းကအခုလိုပြောပါရယ
်မတ်လသုံးချက်တွေကပုံမှန်နဲ့ကျွန်တော်တို့ရဲ့စာသင်နဲ့ကာလာလေမတ်လသုံးချက်တွေကဒီကတော့အဲကျွန်တော်တို့ပြင်းရဲမှာပြင်းရင်ကိုအပြည့်အဝယူနေဆိုရင်မတ်လသုံးချက်တွေရဲ့အကြည့်ကကျွန်တော်တို့ကစာသင်ရမှာတောင်းနေမှာ
တက္ကသိုလ်ဝင်တဲ့စာပေပွဲတွေကိုတော့ကျင်းပမယ့်ရအပြောင်းလဲရှိနိုင်ပြီးအတိအကျကိုပညာရေးဝန်ကြီးဌာနကနေထုတ်ပြန်သွားမယ်လို့အကိုလေးဝေးကပြောပါတယ်လက်ရှိတရုတ်ညွန်တန်းနဲ့အချိန်ဇေယျဟာအဝင်ငွေကျလက်ပတ်နေတာဖြစ်ပြီးအခုလိုတက်မှတ်လိုက်တာဟာပညာရေးမှာအတော့အကူဖြစ်စေနိုင်မလားဆိုတာကိုတော့စောင့်ကြည့်ရမယ်လို့ကျွန်တော်မျိုးနဲ့အမငါကြောင့်ကကျောင်းဆရာမကြီးဒေါက်ကင်ဆက်လိုက်ကအခုလိုပြောပါရယ
်ခုလက်ရှိအခြေအနေရရဟိုသူကလည်းသူလက်ပတ်နေတာဟိုအဝင်ကြေးကဖြစ်ပြီးတော့အောင်မြင်မှုတစ်ခုရှိနေပါတယ်ဒါပေမဲ့ခုကအဲ့လိုမျိုးဖြစ်တယ်ဆိုရတော့ဟိုကျမတို့ဘက်ကသိလို့ရှိရင်တော့ကလေးတွေစဉ်းစားရရပူလာမလားမလာဘူးလားဆိုတာစမ်းသပ်မှုတစ်ခုအနေနဲ့ကျမတို့မပြောနိုင်သေးဘူးတကယ်လို့မှမိဘတွေဘက်ကတော့ဘယ်လိုဆန္ဒရှိမလဲဆိုတာလည်းကျမတို့စောင့်ဖွင့်ရမှာပဲဒီကိစ္စတွေအကောင်အထည်ဖော်လို့ရမှာလားဟုတ်
နွေရာသီကျောင်းပိတ်ရဲ့ကာလကိုရှင်းချပါကကျောင်းသားကျောင်းသူတွေအနေနဲ့ပူပြင်းတဲ့ရာသီဥတုတန်ကိုခံစားရမှာဖြစ်ပြီးမိခင်တို့အနေနဲ့စိုးရိမ်မိတယ်လို့ဒေါ်ရေးဒေတာခိုင်ကအခုလိုပြောပါတယ
်အခုနှစ်လဆိုတော့ခလေးအတွက်ကတော့ကောင်းရင်တော့ကောင်းတဲ့အတိုးကျစုတော့ဘာတွေဖြစ်လာမလဲတော့မသိဘူးကောင်းရင်တော့ကောင်းမှာပေါ့ဒါပေမဲ့ဒီလောက်ရာသီဥတုနဲ့သာဆက်သွားနေတော့ခလေးတွေအရင်ပြန်မှာပေါ့
အခြေခံပညာကျောင်းတွေကိုနှစ်စဉ်မေလ25ရက်ကစတာကျောင်းဝင်လက်ခံပြီးဇွန်လ1ရက်နေ့မှာစတင်ကျောင်းဖွင့်တာပါပြခဲ့တဲ့2018-2019ပညာသင်နှစ်မှာတော့အစိုးရပညာကျောင်းတွေမှာတက်ရောက်ပညာသင်ကြားသူကျောင်းသားကျောင်းသူဦးရေ6,000+လောက်ရှိတယ်လို့ပညာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝန်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA ရဲ့ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်나이ဝက်ဆာအစီအစဉ်တွေကို line to meter 25 kHz 11965 line to meter 32 kHz 9383ညနဲ့ line to meter 51 kHz 5885တို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ကျမတို့ VOA ကိုစားလိုက်ကနေပြီးတော့ဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ် 855 ကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းစာရေးသားနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိဒိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဧပြီလ24ရက်ဗုဒ္ဓဦးနေညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညနဲ့လိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူရီကျမ်းမာရေးကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပြီးမြမအရေးသုံးသပ်ချက်မှာနားဆင်ရမှာက
ကျွန်တော်လည်းအဲ့ဒီလေးစုံနေတဲ့ရောက်ပါတယ်ဒါတော့ကြီးမားတဲ့တင်ပြီးကတော့ညုံမန်းတော့ရစ်စ်တွေလည်းမဖြစ်ဘူ
း ARV မြစ်ဆောင်တိဆောက်ရေးကိစ္စနာမည်ကျော်ကတ်တွန်းဆရာ OPGen နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်နောက်ပိုင်းမှာအားကစားသတင်းတွေကိုလည်းထုတ်လွှင့်ပေးမှာပါရှင်အခုရင်ဆုံးတော့လူမှုကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်အသက်၅နှစ်အောက်ကလေးတွေကိုအလွယ်တကူကူးစက်ယောဂတွေတံမခံစားကြရအောင်ကာကွယ်ဆေးထိုးပေးဖို့လိုသလိုကိုယ်ခံစွမ်းအားကောင်းမွန်နေအောင်လည်းဂရုတစိုက်ကြွေမွေးစောင့်ရှောက်ပေးဖို့လိုတဲ့အကြောင်းအာဟာရဆိုင်ရာသမားတော်ဒေါက်တာဝင်းဝင်းမြင့်ကိုတွေ့ဆုံပြီးဒေါက်တာတန်စောကတင်ပြပေးထားပါတယ်ရှင
်၅နှစ်အောက်ရင်သိမ်းကလေးတွေမှာကူးစက်ယောဂတွေကူးစက်ခံရခြင်းမရှိစေဖို့အတွက်ကာဝယ်ဆေးထိုးလုပ်ငန်းတွေကိုတနိုင်ငံလုံးတိုင်းတာနဲ့လုပ်ငန်းဆောင်ရွက်နေကြတာပါကာဝယ်ဆေးမထိုးပြရသေးတဲ့ရင်သိမ်းမိဘတွေအနေနဲ့မိမိတို့ရဲ့ရင်သိမ်းကလေးတွေကိုကာဝယ်ဆေးထိုးနှံပေးနိုင်အောင်လှုပ်ဆောင်ပေးရမှာဖြစ်တယ်လို့ကာဝယ်ဆေးထိုးနှံပေးပြီးတဲ့ရင်သိမ်းမိဘတွေအနေနဲ့လည်းမိမိတို့ရဲ့ရင်သိမ်းကလေးတွေကိုယောဂခုခံကာဝယ်နိုင်တဲ့ကုခံဆန်းအကောင့်မနေအောင်ကျူးမေးပြုစုဆောင်ရှောက်ထားရမှာဖြစ်တယ်လို့အာဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဒေါဝင်းမြင့်ကအခုလိုပြောပါတယ
်ဟုတ်ကဲ့ပါဒီလိုစပေါ့နော်ရနိုင်တယ်လို့လည်းပြောလို့ရတာပေါ့နော်ဘာလို့လဲဆိုရှင်ဝက်သက်ယောဂကကြတော့ virus ကြောင့်မလို့ဖြစ်တာပေါ့နော်အဲ့တော့ဒီ virus တွေဝင်နေဆိုတာကလည်းကုခံအဆွမ်းအားကျနေတဲ့အချိန်မှာ virus တွေကဟိုဝက်သက်ယောဂမှာမဟုတ်ဘူးပေါ့နော်တခြားသောဟို virus တွေကလည်းဝင်နိုင်ပါတယ်ဒါကြောင့်မလို့ကိုယ့်ရဲ့တလေးလေးဟိုကုခံဆွမ်းအားကောင်းနေဖို့ရဆိုလို့ရှင်အရေးအကြီးတယ်လို့လည်းပြောချင်တယ်ပေါ့နော်ဒါကြောင့်မလို့ဓာတ်တွေကိုစားတောက်ထားမယ်ဆိုလို့ရှင်ရင်နောက်ပြီးတော့မှကိုယ့်ရဲ့ကလေးရဲ့ကိုခံစွာအကောင်းနေမယ်ဆိုတော့တော်ရုံတန်ရုံသောပိုးတွေပေါ့နော်ဗိုင်းရပ်စ်မှမဟုတ်ပါဘူးတခြားဘက်တီးရီးယားတွေရောပေါ့နော်အကုန်လုံးသောယောဂပိုးကနေပြီးတော့မှကူးစက်ခြင်းကနေပြီးတော့မှလည်းကာကွယ်နိုင်တယ်လို့ပြောလို့ရပါတယ်
ရင်သိမ်းကလေးတွေကိုကိုယ်ခံစွမ်းအားကောင်းမွန်အစားအသောက်ကျွေးမွေးတဲ့နေရာမှာဗီတာမင်စီပါဝင်အောင်ကျွေးရမယ်လို့ရင်သိမ်းမိဘတွေတော်တော်များများကနားလည်သိရှိထားကြပါတယ်ဗီတာမင်စီအပြင်ပရိုတင်းတက်တဲ့ဆင်းတက်တွေကိုလည်းပါဝင်အောင်ကျွေးမွေးသင့်တယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ်
။ငါးနှစ်အောက်ကလေးတွေမှာဆိုလို့ရှိရင်ပေါ့နော်ကိုယ်ခံအားကောင်းဖို့လည်းအရေးကြီးတယ်ပေါ့နော်။အဲ့တော့လေကိုယ်ခံအားကောင်းမှသာတင်မယ်တခြားသောယောဂတွေရာဆိုလို့ရှိရင်မဝင်နိုင်မှာဖြစ်ပါတယ်လို့နော်။အဲ့တော့ကိုယ်ခံအားကောင်းအောင်ဆိုလို့ရှိရင်ပေါ့နော်။နံပါတ်1အဓိကတော့ပေါ့နော်ပရိုတင်းတက်လည်းအရေးကြီးတယ်လို့ပြောချင်တယ်ပေါ့နော်။အဲ့တော့ပရိုတင်းတက်ဆိုလို့ရှိရင်တော့သူထရပါတဲ့အမိုင်နိုအက်ဆစ်တာဆိုလို့ရှိရင်ကိုယ်ခံစွမ်းအားအောင်ဆိုရှင်ဒါပေါ့နော်ဟိုတင့်တင့်ပြောက်ပတ်အောင်ပေါ့နော်။သူကနေပြီးတော့မှဟိုစာလေးစောက်ချောက်ပေးတယ်ပေါ့နော်ဒါကြောင့်မလို့ကလင်းငယ်ဒီမှာဆိုလို့ရှိရင်အသားတို့ငါးတို့ပဲတို့ပေါ့နော်ဒါမျိုးလေးတွေကလည်းနံပါတ်1စားဖို့အရေးကြီးပါတယ်လို့နော်နောက်နံပါတ်2ကကြတော့ပေါ့နော်ကလင်းငယ်ဒီမှာကိုခံအားစွမ်းအားကောင်းဖို့ရန်အတွက်ဆိုလို့ရှိရင်ဗိုက်တာမင် C ပေါ့နော်ဗိုက်တာမင် C ရဲ့နောက်ပြီးတော့မှဇင်ပေါ့နော်အဲ့ဒီဓာတ်တွေပါတဲ့အစာအသောက်တွေကလည်းအရေးကြီးပါတယ်လို့ဗိုက်တာမင် C ရာဆိုလို့ရှိရင်ကလင်းငယ်ဒီရဲ့ကိုခံစွမ်းအားကိုအများကြီးပဲဟိုတိုးတက်စေတယ်ပေါ့နော်ကောင်းမွန်စေတယ်ဒါကြောင့်မလို့ဗိုက်တာမင် C ပေါများတဲ့အစာအစာတွေဖြစ်တဲ့ဥပမာလိမ္မော်သီးတို့နော်နောက်ဆန်းကစ်သီးတို့လိုမျိုးနောက်တစ်ခါကြာလို့ရှိရင်ဥမာချက်မောင်ရွက်တို့ဟင်းကြိုရည်လေးတို့လိုမျိုးနောက်ပြီးတော့မှကင်မွန်းချက်ဟင်းရည်တို့လိုမျိုးပေါ့နော်ဒီလိုဗိုက်တာမင် C ပေါများတဲ့အကြွယ်ဝတဲ့အစာအစာတွေလည်းအများကြီးစားပြီးဖို့အရေးကြီးပါတယ
်ပရိုတင်းနဲ့ရရှိအောင်အသားငါးနဲ့ပေးတွေကျွေးမရမှာဖြစ်ပြီးဗိုက်တာမင် C ဓာတ်ရအောင်တော့အခြေသက်ပါတဲ့အစာအစာတွေကိုကျွေးမရမှာပါဇင်းဓာတ်ရရှိအောင်ရောဘလို့အစာအစာတွေကိုကျွေးမသင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဒေါ်ဝင်းမြင့်ကအခုလိုပြောပါတယ
်နောက်တစ်ခုကတော့ပေါ့နော်ကိုကန်စွားကောင်းဖို့အတွက်ကတော့ဇင်းဓာတ်ပေါ့နော်ဇင်းဓာတ်ကလည်းအရေးကြီးတယ်လို့မှတ်ပြောချင်တယ်ပေါ့နော်အဲ့တော့ဇင်းဓာတ်ကိုဘယ်ရရတယ်လဲဆိုတဲ့ခါကြလို့ရှင်ဥပမာဆိုလို့ရှင်ပေါ့ဟိုစီးဖုတ်တို့လိုမျိုးဟာပေါ့နော် ကိုယ့်ရဲ့ကလေးရာဆိုလို့ရှိရင်အကယ်၍များပေါ့စီးဖို့အလားအကျီမရှိခဲ့ဘူးဆိုလို့ရှိရင်ဥပမာကနန်းလေးကျွေးတာမျိုးလို့နောက်ပစုံလေးကျွေးတာမျိုးပေါ့နော်ဒီလိုမျိုးဆိုလို့ရှိရင်လည်းဇင်းသက်ကိုရရှိပါတယ်နောက်ပြီးတော့မှတချို့တော့အစိတ်အဆန်တွေပေါ့နော်အစိတ်အဆန်တွေကနေဆိုလို့ရှိရင်လည်းဇင်းသက်တွေပါတယ်နောက်ကြက်ဥပေါ့နော်ကြက်ဥကနေပြီးတော့မှဇင်းသက်တွေပါတဲ့အတွက်ကြောင့်မလို့ကလင်းင
ဒီနေ့ကလေးတွေကိုကာဝယ်ဆေးထိုးတဲ့ပေးခြင်းဟာအကျိုးရှိစေနိုင်တယ်လို့ယုံကြည်တဲ့အကြောင်းကိုကာဝယ်ဆေးထိုးတဲ့ပေးထားတဲ့ရင်းနှီးမိသားစုကအခုလောလောဆယ်ကတော့ဝတ္တကာကွယ်ဆေးအမလို့ထိုးပြပါတယ်ရှင်အခုလောလောဆယ်ကလည်းဝတ္တကာကွယ်အားဇေယျကတော့ထိုးထားတယ်ပါတယ်ဘာလို့လဲဆိုတော့ကြီးတဲ့သူတွေလည်းဝတ္တတွေလည်းပေါင်နေကြပါတယ်အခုလောလောဆယ်ကလည်းသူတွေလည်းပေါင်နေကြရတဲ့အတွက်က
ကျွန်တော်တို့ရဲ့လာသက်ဆိုင်ရာဒေတာတွေကသိရုံသိကန်းတွေမှာအဲ့အနေကြောင့်ပေးဝေမှုစနစ်တွေရှိနေတယ်အဲ့ဒါတွေကိုလည်းရေတုတ်တိုက်သွားပြီးတော့အချိန်လေးပေးပြီးတော့ထိုးပေးပါလို့ကလေးတွေကဝတ်သက်ကောက်ွယ်သေးသူလားပို့ပြီးတော့အဆင်ပြေပါတယ်မိခင်တိုင်းတွေလည်းကလေးတွေကလည်းကျမတွေပို့ပြီးတော့အဆင်ပြေပါတယ်ကောက်ွယ်ရတဲ့သူတို့ဆိုအဆင်ပါတယ်ရှင်ငါနဲ့ရောက်ရင်းနှီးကလေးတွေကိုကူးဆက်ရ
ထပ်ထပ်တန်းစော်စီစဉ်ထုတ်လွှင့်ပေးနေတဲ့ပြည်သူ့ကြမ်းမာရေးစီစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်အခုမြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။အေယာဝတီကိုပြန်ရွေးမယ်ဆိုတဲ့ကြွေးကြော်သားနဲ့လှုပ်ရှားမှုဟာတကယ်ရွေးယူမယ်ဆိုတာထက်မြစ်ဆုံစီမံကိန်းကိုလူထုကလက်မခံကြောင်းပြသလိုတဲ့လှုပ်ရှားမှုသာဖြစ်တယ်လို့ဒီလှုပ်ရှားမှုမှာတက်ကြွသူတူဖြစ်တဲ့ကတ်တွန်အော်ပီဂျဲကပြောပါတယ်။ဓာသွားထက်ကလောင်သွားထက်တယ်လို့ဆိုကြပေမဲ့မြန်မာနိုင်ငံမှာတော့ဘသူလက်ထဲဓာရှိနေတယ်ဆိုတာမသိနိုင်လို့ဘသူကိုခုတ်ရမှန်းမသိဖြစ်နေတယ်လို့လည်းနိုင်ငံကျော်ကတ်တွန်ဆရာကြီးကဆိုပါတယ်။ကတ်တွန်အော်ပီဂျဲနဲ့ဥကျော်ဇန်တာကဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ရအောင်ဒီခင်ဗျာမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအားလုံးကစိုးရင်ပူပန်နေကြပါတယ်။ ARD ကိုဆုံရှင်ရအောင်မယ်ဆိုပြီးတော့ဆိုတော့တကြွလှုပ်ရှားသူတချို့ကမြစ်ဆုံကိုပြန်ရွေးယူမယ်ဆိုပြီးတော့လှုပ်ရှားဆောင်ရွက်နေကြတာတွေ့ရပါတယ်။ဆိုတော့ပအဝင်ဆွေးနွေးသူတယောက်အနေနဲ့ဒီကမ်ပိန်းကိုတော်လေးအလားအလာရှိတဲ့ကမ်ပိန်းဖြစ်တယ်လို့ယူဆပါသလား
။ဒီကမ်ပိန်းကအဓိကကသူကတော့1ဒေါ်လာကိုပြောနေတာပါ1ဒေါ်လာကဟောပါဟိုဘောတရားကိုပြောတာပါ။အဓိကကဒေါ်ဆန်းစုကြည်တို့ NLD အစိုးရတို့ကဒီရေဆုံစင်နဲ့ပတ်သက်လို့တစ်ဖက်နိုင်ငံနဲ့စကားပြောတဲ့အခါမှာပြည်သူတွေဘက်ကဘလို့နည်းနဲ့ဖြစ်ဖြစ်ပေါ့လေနောက်ဆုံးဟို site ထုတ်ပြီးပြန်မကြောင် site ထုတ်ဆိုတဲ့စိတ်ရှိတယ်ဆိုရက်သဘောမျိုးထောက်ပံ့တဲ့သဘောဖြစ်အောင်လို့သူတို့ဒီပွဲလုပ်ကြတာပ
ါအဓိကအားဖြင့်ဒီမြေဆုံကိစ္စနဲ့ပတ်သက်ပြီးတော့တချို့ပြောကြတာကတရုတ်နဲ့မူလလုထခဲ့တဲ့သဘောတူညီချက်မှာဘာရီပါတယ်ဆိုတာကိုပွင့်လင်းမြင်သာမှုမရှိဘူးပြည်သူတွေကမသိရဘူးဆိုပြောကြပါတယ်အဲ့ဒါကဘောဘယ်လိုသဘော
လဲတော့သိကြတယ်လေဟိုအခုကလူတွေကဟိုအရင်အစိုးရဆိုရင်တော့သူတို့ပြောမှာပေါ့အခုအစိုးရဆိုတော့ဒေါက်ဆန်းလူကြီးကိုကြလူတွေကတော်တော်လေးဟိုချစ်ကြတယ်ဗျချစ်ကြတော့ဂျီအာဒီသူကတိပေးခဲ့တယ်လေသူချပြမယ်ဆိုပြီးဒါပေမဲ့သူအခုပုံနေရှိပြီချမပြတိုင်းဒီတူအောင်မြင်ပြီးရပဲဖြစ်မှာပါဆော်စုနေတယ်လေအဲ့ဒါအခုထိတော့ချမပြတဲ့ခါမှာချမပြနိုင်သေးတာလေတကွမှအခက်ခဲရှိလို့ဆိုပြီးတော့လူရခွန့်လွန်လာလေပြီးကြတယ်ကျွန်တော်တို့လည်းအဲ့လိုပါပဲဒါကြောင့်သူတို့ဘသူဘသူမှအပြစ်မပြောတဲ့နေနဲ့ပဲပြောနေတာတကယ်တော့ဟိုရေးဆောင်ကိုပြည်သူကရွေးယူကြမယ်ဆိုရင်ပြောတာဆိုမဲ့ဘလောက်အကျွေးတင်လို့ကျင်မှမသိတယ်ဟဲ့အဲ့စာချုပ်ကိုကျွန်တော်တို့မသိအောင်အားလုံးကတော့သိကျင်ကြတာပေါ့လေ
ဆိုတော့ပြဿနာရဲ့ဇင်းမြစ်ကိုမသိဘဲနဲ့အဲ့ပြဿနာကိုဖြေရှင်းဖို့စူးစမ်းနေကြတဲ့သဘောမျိုးဖြစ်နေလို့ဆိုရင
်အဲ့လိုတော့မဟုတ်ဘူးဒီပြဿနာကဟိုဘလို့ခေါ်မလဲပြည်သူကအများအားတော့မှရှိနေတယ်ဆိုတဲ့သဘောမျိုးဒီပြဿနာကကြာပြီလीကြာနေတော့ဒီပြဿနာတအုံလေးလေးနဲ့အဲဒီဟာတော်တော်လေးအရေးကြီးရဟာအတရားကိုကျွန်တော်တို့က
ဘလို့ခေါ်မယ်ဒါမှမဆွာလာလည်းမဟုတ်ဘူးအစွားအကြက်တဲဖြစ်အောင်လည်းလုပ်တာမဟုတ်ဘူးတရားဒီပြည်သူဘက်ကပြင်နေတယ်ပြည်သူဘက်ကအနေနဲ့တရားကိုမဆောက်ဆီခြင်းမှုဆိုတဲ့အဲ့ဒါလေးတိတရားကိုချက်ပြီးတော့ထောက်ပံ့တဲ့ဘုံပြောတဲ့ဟာပါပဲ
ဒီဟာ Stimson Institution ကတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်ဆန်းကိုကျွန်တော်မကြောက်နိုင်တကိစ္စမေးဖြစ်ပါတယ်အဲ့ဒါသူကမြစ်ဆုံမှာတရုတ်ဘက်ကစိုက်ထုတ်ထားတဲ့အရင်းအနှီးကအတော်ဝင်နေပြီဖြစ်တယ်ဆိုတော့တကယ်လို့ပြန်ရွေးယူမယ်ဆိုရင်တော့မှဒီအရင်းအနှီးကိုပြန်ပေးနိုင်မှဖြစ်မယ်ထင်တယ်လို့တော့သူပြောဟုပါတယ်ဒါပေမဲ့အဲ့ဒီအရင်းအနှီးကိစ္စသာပဲလားသူတို့မဟုတ်ဒီနိုင်ငံရေးကိစ္စတွေနဲ့များတစုံတရာဆက်ဆက်မိနေတယ်လို့ object ထင်ပါလား
အေးကျွန်တော်ကတော့အဲ့ဒီဟာကိုကျွန်တော်မသိဘူးသို့တော်အခုသူတို့ဆရာဦးတွန်းနဲ့တော့ဦးဆောင်ပြီးလုပ်တဲ့ပွဲမှာအဓိကကနိုင်ငံရေးကိုလုံးဝကျွန်တော်တို့ကလည်းနိုင်ငံသမိုင်းဘုတော်မပြောင်းကျင်ဘူးအခုသို့တော်ဒီ ARD မြေကြီးကိုမထိစေချင်မထိစေချင်တော့နိုင်ငံရေးကြောင့်မဖြစ်ဖြစ်မယ်ဘာကြောင့်ဖြစ်မယ်အဲ့ဒါလေးကျွန်တော်တို့ဒီတို့ကျွန်တော်တို့ကဒီ ARD နဲ့ပတ်သက်လို့ရှိရင်တော့အမှန်တန်ချစ်တယ်ဟိုကျော်ကျော်ကဒီပတ်စာကျွမ်းကျင်သူပြောတယ်လို့ကျွန်တော်တို့တစုံတစတော့ကြားကြတာပေါ့ဒီဘလောက်ပါမှန်းလားဆိုတော့မသိတာအဲ့လိုရွေးရမယ်ဆိုတော့ကျွန်တော်ဒီသူတွေကဖြစ်ရမယ်ဆိုတော့စိတ်ကရှိရတဲ့သဘောပဲအဲဒါကြောင့်ဟိုနိုင်ငံရေးမှာပြည်ရည်ရှိရှိမှာပေါ့လေအဲဒါတော့ကျွန်တော်မသိဘူးက
ဟုတ်တယ်နိုင်ငံရေးဆိုတာကျွန်တော်ဒီနေ့မှပြောနေတာကနိုင်ငံရဲ့အမျိုးသားရေးအကျိုးစီးပွားပေါ့ National Interest ဆိုတော့ပြည်သူလူရဲ့သဘောထားနဲ့နိုင်ငံကိုစီမံခန့်ခွဲနေတဲ့အုပ်ချုပ်တဲ့အစိုးရရဲ့အမြင်နဲ့တခါတခါကွဲလွဲတတ်တာဟာအဓိကအဲ့ဒီကိစ္စလို့ထင်ပါတယ်တခြားကိစ္စတွေမှာလည်းမကြခဏကြုံရတယ်ပြည်သူတွေဖြစ်စေချင်တာကတမျိုးဒါပေမဲ့နိုင်ငံကိုကောင်းဆောင်ပြီးတော့လုပ်နေရတဲ့လူတွေအတွက်ကတော့အမျိုးသားရေးအကျိုးစီးပွားနဲ့ဘယ်လိုပတ်သက်နေရဆိုပြီးတော့စဉ်းစားရတဲ့လမ်းကြောင်းကတမျိုးဖြစ်တတ်ပါတယ်ဆိုတော့အဲ့ဒီကိစ္စကလည်းထက်သွင်းစဉ်းစားမိကြပါလားမသိဘူ
းအဲစဉ်းစားစဉ်းစားမိပါတယ်အဲစဉ်းစားမိရဆိုတော့သူတို့ဦးဆောင်သူတွေအနေနဲ့တော့မသိဘူးကျွန်တော်အနေနဲ့တော့စဉ်းစားမိပါတယ်ဟိုနောက်ပြီးတော့ပြည်စစ်ကိစ္စရောပေါ့နောက်နိုင်ငံရေးကိစ္စရောပေါ့တိုးတော့သူတို့နိုင်ငံရေးရဘယ်လိုပဲဖြစ်ဖြစ်ပြည်သူကတော့ဒီအဝိမေနေတော့မလဲကျွန်တော်ဆိုရဲစိတ်ကကိုလည်းကျွန်တော်စိတ်ကလည်းရှိရပါတယ်ဒီအဝိမေကိုတော့ကျွန်တော်တော့တကယ်နှံ့ပြောတော့
အော်ဘီဂျေကိုနိုင်လည်းပဲအင်ဂျင်နီယာတယောက်ဖြစ်ပါတယ်ဒါကတ်တွန်းဆရာအမှုပညာသမားသာမကပေါ်လေဘိုင်ပရော်ဖက်ရှင်အစလုံးကဆိုတော့ဒီမိကတတ်တမန်တွေတိဆောက်လိုက်တဲ့အကြောင်းမြစ်ကြီးကလုံးဝကောတော့ဆရာတော့မရှိဘူးအဲ့ဒီကတော့ဆက်စည်းနေမှာပေါ့ခင်ဗျာအဓိကအဖြစ
်စီးနေမှာလေဟုတ်တယ
်ဆိုတော့ဆိုရင်ဆရာကဒီဘိုင်ယိုဒိုင်ဗာစီတီတွေပြက်မဲ့ပါ냐ဆိုတာကလွဲပြီးတော့တခြားပါ냐စွရင်ကြရှိပါလေခင်ဗျာတိုင်းပြည်ရဲ့စီးပွားရေးနဲ့ဆိုင်ရင်အဲ့ဒါ
ကျွန်တော်က
ဟုတ်ကဲ့ပြောပ
ါအဓိကဟိုကျွန်တော်တယောက်နဲ့အမိအရတော့ဟိုကျွန်တော်တို့ဟိုဗမာမင်းလေးလက်ထက်တည်းကဆေးရဆောက်ခဲ့ကြတာပဲလေဆေးကြောင့်ကျူရီလည်းရှိပါတယ်တိုးတော့ဒီကောင်ကကျတော့မက်ကတင်ဖြစ်နေတော့မက်ကတင်ကတခုခုဖြစ်ကြောင်းမနိုင်ဟိုဆေးအပြီးတဲ့နိုင်နေတယ်ဒါကြောင့်ကျွန်တော်အမေကတည်းကကျွန်တော်မကြိုက်ဘူးနောက်တစ်ခုကကျွန်တော်တို့ကဒီဟာကိုစနစ်တကျအတိအကျတိုင်းကြပြီးတော့လုတ်တင်လားမလုတ်တင်လားအပေါင်းများစွာဒီအင်ဂျင်နီယာဘက်ကရောဟိုလီဝတ်ဘက်ကရောဂျီချောင်းဘက်ကရောအကုန်လုံးဒီမှာဒီဟာကိုတိကျတက်ချက်ရမှာအခုကသူတို့ထင်းနိုင်ငံလူကစနစ်နဲ့50လေးလာမှလုတ်တယ်ကျွန်တော်တို့ဟောကြတော့ဒီလာပိုင်းလေးနှစ်ပိုင်းကြီးပဲတိုင်းတာလုတ်တဲ့ခါမှာနောက်တစ်ချိန်ကျတော့sorry လို့ပြောလို့မရတဲ့အားမျိုးရှိတယ်။အဲတော့ဒါတရားကိုကျွန်တော်အင်တီအင်းဆောင်မယ်ဆိုတော့ဒေချာတိုင်းချစဉ်းစားပြီးမှမြေနေတာအောက်ကရေနေတာငရင်းနေတာရင်းနဲ့တက်ပြီးမှလောရမှာ။တရားကိုကျတော့ကျွန်တော်ကတက်စားမှုချိန်စားမှုနေပါပြီးကမန်းကနန်းလုပ်ခဲ့တယ်လို့ကျွန်တော်ယူဆတယ
်။ဆိုတော့တကယ်လို့တရုတ်မဟုတ်ဘဲနဲ့သူတို့ထက်ပိုပြီးတော့တာဝန်ယူမှုတာဝန်သိမှုအပြည့်နဲ့တရားကိုစဉ်းစားချင်းချင်းလုပ်တတ်တဲ့အဖွဲ့အစည်းတစ်ခုနိုင်ငံတစ်ခုခုဆိုရင်ဘူဘီသဘောတူထိုင်ရာအကြောင်းတော့ရှိရပေါ့
အဓိကကစနစ်တကျလုပ်ရင်တရုတ်ရမဟုတ်ပါဘူးဘာတွေ့လို့ဆိုတော့အခုကလုတ်တဲ့နေကဟိုဗမာကနလက်သိထုတ်ပြီးလုတ်သွားတဲ့ပုံစံမျိုးနောက်ပြီးဒီသူတို့ဉာဏ်နဲ့ပြောတဲ့ assessment တွေဒီလက်သိချာမလုတ်ပါဘူးလုတ်သွားလို့ကျွန်တော်တို့ကအခုဒီလောက်ဟာကြီးဟိုတော်တော်များများလက်လွန်ပြီးမှသိရသို့တော်ဆက်ပြီးလုတ်လိုက်လို့ရှိရင်ကျွန်တော်လည်းအဲ့ဒီဝိစုံတွေပဲရောက်ပါတယ်ကတ္တကိုကြီးပါလေတော်ကြီးတော့တော်ကြီးမှားတဲ့တင်ကြီးကတော့ညုံမှန်းတဲ့လောက်ရစ်စစ်တယ်လည်းမထွက်ဘူးနောက်ပြီးတော့
ตะคู่ๆผิดเลยเพิ่นน่ะจรเราดิอยู่ๆตั้งนั้นใส่ดีๆจองจรโมดอาหมายมาเท่งไหนแล้วสลบชะเลยแล้วก็มาเปียชื่อชื่อเกล่าเว้ยนี่ก็สุเป็นช่องให้ชื่อแล้วนะอดุหัวดีมิสงเนี่ยมูลตบอตุนเจ็กโกเล่มัดเยทุกแกจ้าได้หลูหาใส่ไปแล้วอหมูแม่อ่ําแม่ลูกอ่ะจัดล้นเลยสรุปอโจซีบออเหมี่ยวๆยาชื่อแกเลยสร้ะ
ตะดินเนี่ยจ้าว่ะดิจะถอดท่าတော့ကျွန်တော်မတွေ့ရပါဘူးဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ရောအခုလော်ဘီလုပ်တဲ့ပုံကိုယ်တွေဘက်ကဘယ်လိုသဘောထားကြလဲဆိုတာသိရပါတော့ခင်ဗျာအဲ့ဒါကျွန်တော်မသိဘူးဒါပေမဲ့ကျွန်တော်ကတော့အဲ့ဒီလူတွေတော့ကျွန်တော်တော့ကိုစိတ်ပြည့်တယ်အဲ့ဒီလူတွေကလုတ်တာကိုယ်ကလေးကိုတကယ်ကိုပြည့်ကြတဲ့ဆန်လုတ်ခဲ့တာကမ္မကနန်လုတ်ခဲ့တာတွေ့တွေ့ကြ
Okay, now so mention that Dadwa deck, Kalangdwa tet de, so that so gap chip are OPJ Kalangdwa ha, my man and my tole tet by student fija by. Time Dadwa deck, ten and by Lakna Ulozima.
ဘာလို့ဆိုတော့ကျွန်တော်တို့ကသားသောဆိုတဲ့အခုဆိုရင်ကလောင်သောတက်မှလည်းကိုယ်ဒီရွေးချယ်တာလေဆိုရှိတူမှာဘလို့ကဲကဲရှိဆိုတာမြေဆုံပြီးတော့လိုပဲတချို့ကိစ္စကြကျွန်တော်တို့ဆိုရရဒီလုပ်တဲ့အပိုင်းကြကျွန်တော်တို့ကပဲတိကွင်ရှိမယ်အဲ့တော့ဆိုရလေကျွန်တော်တို့ကဟိုအော့ဂျက်ဆာကလောင်တစ်ခုနေနဲ့၆ပြားလာလို့ရှိရင်အော့ဂျက်ဆိုအောင်လေအင်ဒူရီယာ ချစ်ခင်တဲ့အစိုးရအောင်လို့လုပ်ခဲ့ချင်တယ်တခါလဲကျွန်တော်တို့ကလည်းဟိုကတ်တွန်းစီရဆိုကတ်တွန်းစီရတယ်အမြင်တကယ်ပြောလို့လို့ရှိရင်သူတို့ဆိုရရဲ့အလုပ်ကိုလည်းဘယ်လိုကွန်မန့်ဆိုသူစိတ်နှောင့်ယှက်ဖြစ်သွားမှာလဲဆိုရင်တစ်ခါလဲကလည်းဆက်တောင်းဝင်ရစိတ်နှောင့်ယှက်ဖြစ်ပြီဖြစ်ပြီဖြစ်ပြီဖြစ်ပြီဒီပြောနေတဲ့ဟာကိုကျွန်တော်ထောက်ပြချင်တာလေးရှိတယ်အခုဆိုရင်ကျွန်တော်တို့ တော့ကျွန်တော်တို့ကဘသူခုတ်လို့ခေါ်ရမှာလည်းမသိတော့အဲ့ဒါအခုဟာဟိုပြက်လည်းမကြီးရဘူးအဲ့ဒီတိလည်းမကြီးရတော့အခုကကြောက်သွားတော့လောလောဆယ်တော့တန်ကြီးတက်နေပါဘော
ဟုတ်ကဲ့ကျွန်တော်တို့သတင်းသမားတွေကတော့တော်များများထောင်ထဲကိုရောက်နေကြပါတယ်ဒါခုတ်ခံနေရတယ်ပေါ့လေကတ်တွန်းဆရာတွေထဲမှာတော့အဲ့လိုမဖြစ်ဘူးထင်ပါတယ်အဲ့ဒါတော့တန်ကောင်းတဲ့သဘောပေါ့နော်
တန်ကောင်းလာမဟုတ်ဘူးလေဟိုဒီလိုပဲပေါ့အားအကြောင်းချိုးနေတဲ့ဘောပဲဖြစ်ပါလေ
ဥကြဇန်သားရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုဗုဒ္ဓဦးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတိနှစ်မိနစ်ခင်တိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။ VOE ရဲ့ Internet Website လိပ်စာ bamis.voenews.com မှာလည်း Radio အစီအစဉ်ဆိုတဲ့ခေါင်းစဉ်အောက်ကတွားရောက်ပြီးအလိုရှိတဲ့အသံဖိုင်တွေကိုပြန်လည်နားဆင်နိုင်သလိုစာသားအနေနဲ့လည်းဖတ်ရှုနိုင်ပါလိမ့်ရှင်။ VOE American တန်ရဲ့ဗုဒ္ဓဦးနေ့ညပိုင်းတန်လွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရန်နိုင်ကစူးစီးတင်ပြပေးနေပါတယ်ရှင
်ဘာသာကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အမေရိကန်မှာကျင်းပတဲ့ CAA အမျိုးသမီးကောင်စီပြိုင်ပွဲမှာတော့မြန်မာနိုင်ငံကအမှတ်ဖူးပွင့်ရည်ဒီခိုင်ပါဝင်တဲ့နောက်ကယ်ရိုလိုင်းနားတက္ကသိုလ်အသင်းကနိုင်ရတော့ပါတယ်။အီတလီစီးရီအမှတ်ပေးဘောလုံးပွဲမှာတော့ Juventus အသင်းကစကူတက်တိုဖလာကို၈ဂျိန်ဇက်တိုက်အနိုင်ရရှိသွားပါတယ်။မွန်တီကာလိုမာစတာစ်တင်းနစ်ပြိုင်ပွဲမှာတော့အီတလီက Fabio Fognini ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ရင်းဆုံးတော့မြန်မာနိုင်ငံကတက္ကသိုလ်ကျောင်းသူလေးတဦးအမေရိကန်မှာကောက်သီးချန်ပီယံဆုရတဲ့အကြောင်းကိုပြောပြကြပါမယ်။အမေရိကန်မှာကျင်းပတဲ့ CAA အမျိုးသမီးကောက်သီးပြိုင်ပွဲမှာတော့မြန်မာနိုင်ငံကမဖူးပွင့်ရည်ဒီခိုင်နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ April 12ရက်နေ့ကနေ14ရက်နေ့အထိကျင်းပခဲ့တဲ့ CAA Women Golf Championship မှာဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးတော့သူမပါဝင်ခဲ့တဲ့ University of North Carolina Wilmington အသင်းကနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါပြင်တယောက်ချင်းပြိုင်ပွဲမှာလည်းမဖူးပွင့်ရည်ဒီခိုင်နိုင်ရသွားခဲ့ပါတယ်။သူမဟာလောလောဆယ်မှာတော့ University of North Carolina Wilmington မှာပညာသင်ကြားနေတာဖြစ်ပြီးတော့မြန်မာနိုင်ငံသားတယောက်အနေနဲ့ဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်တယ်လို့မြန်မာ Golf Federation ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာပြင်သစ်နိုင်ငံမှာကျင်းပတဲ့ Monte Carlo Masters Tennis ပြိုင်ပွဲမှာတော့အီတလီနိုင်ငံသား ဖော်နီနီနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်တနင်္ဂနွေနေ့ကအမျိုးသားတူးချင်းဖိုင်နယ်မှာတော့အီတလီကဖာဘီယိုဖော်နီနီကဆာဗီယာကဒူဆန်လာဂျိုဗစ်ကို6-3 6-4နဲ့နှစ်ပွဲပြအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ် Juventus အသင်းကတော့အီတလီစီးရီးအေချန်ပီယံဖြစ်သွားပါပြီစနေနေ့ကစားခဲ့တဲ့ပွဲမှာယူဗန်တက်စ်ကဖီယိုရန်တီနာကိုအနိုင်ရပြီးတော့စကူဒက်တိုဖလားကို8-0ဇက်တိုက်ဘူးဆွဲသွားတာဖြစ်ပါတယ်ယူဗန်တက်စ်နဲ့ဖီယိုရန်တီနာတို့စနေနေ့ကစားကြတာမှာဖီယိုရန်တီနာကဂိုးရင်သွင်းခဲ့တာဖြစ်ပြီးတော့ယူဗန်တက်စ်ကနောက်ကနေလိုက်ကစားပြီးငကိုးတကိုးနဲ့နိုင်သွားတာပါဒါကြောင့်ယူဗန်တက်စ်အသင်းဟာ
Tutti sono belle cose perché quando sei arrivato qui il primo anno, dopo il primo scudetto, poi il secondo, cioè non...
ဒီပွဲနဲ့လိုက်တာကဒီကတဲ့အင်္ဂါတွေက Champions League မှာရှုံးပြီးပြိုင်ပွဲကထွက်လာရတာကိုတက်တာရရသွားစေတယ်လို့ပဲပြောချင်ပါတယ်အဲ့ဒီအရှုံးကတော်တော်ကိုစိတ်ပျက်စရာကောင်းပြီး
ကံကောင်းတာကတော့၃ရက်အကြာမှာကျွန်တော်တို့ဒီပွဲကိုနိုင်ပြီးအမှတ်ပေးချန်ပီယံဖြစ်နိုင်လိုက်တာပါဒီလီမာယူဗန်တက်စ်အသင်းကချန်ပီယံဖြစ်သွားပြီမယ်လေအင်္ဂလန်မှာတော့ချန်ပီယံဖြစ်ဖို့အတွက်အကျိန်းတွေဖြစ်နေကြပါတယ်စနေနေ့ကပွဲမှာမန်စီးတီးကဒေါ်တမ်ကိုတကိုးကိုးမရှိနဲ့နိုင်လို့
88ကရှစ်ဆက်ရှစ်မှတ်နဲ့ဗျာထိတ်ကိုပြန်တက်သွားပါတယ်လေဗူးကမန်စီးတီးတက်တဲ့ပွဲပို့ကစားထားပြီးနှစ်မှတ်အသားနဲ့ဦးဆောင်ဆိုတော့မန်စီးတီးနဲ့လေဗူးဘယ်အသင်းချန်ပီယံဖြစ်မလဲဆိုတာကလည်းအရန်ကိုစိတ်ဝင်စားဖို့ကောင်းတဲ့အနေအထားဖြစ်နေပါတယ်ဒါနဲ့ပတ်သက်ပြီးတော့အားသာဆောင်းပါရှင်ကိုစောမျိုးတန်းကဘယ်လိုခံမှန်းပါလဲကျွန်တော်ကတော့လီဗာပူးပဲဟိုချန်ပီယံဖြစ်မယ်လို့ပ
မန်စီးကြီးကတော့မန်ယူနဲ့ကျန်ရမယ်မန်ယူကလည်းပြပြီးတဲ့တိုင်းတန်ပြန်လေးဝင်ဝင်တော့ကိုလဲလဲယူနေတဲ့အပြင်တော့ဟိုအိုက်ပွဲမှာမန်စီးကြီးအနိုင်ရဖို့တော်တော်ဆက်နေတယ်နောက်တစ်ခုကအဝေးကွင်းမှာကြီးလည်းသူက၃ပွဲလုံးကျန်ပါဗျာဘန်လီဘရိုက်တန်ပေါ့နောက်အင်ဝင်ကလည်းလက်စာပေါ့လက်စာဆိုတော့အဲ့ဒီပွဲမှာမန်စီးကြီးကျွန်တော်တင်နေတဲ့ပွဲလောက်ကတော့ရမစနမ၃ပွဲ၃ဆုံးသွားလိမ့်မယ်ကျွန်တော်လိုပဲတင်နေဟိုပွဲပြင်းစရာနဲ့မန်စီးကြီးရဲ့အဝေးကွင်း၃ပွဲကျန်နေရရှိတဲ့အနေအထားတွေရယ်မန်စီးကြီးခြေခံကျနေတာတွေရယ်ကြောင့်ကျွန်တော်ကဒီနေ့ပရီးမီယာလိဂ်ချန်ပီယံဘလာကိုမန်အဲလီဗာပူးရပါလိမ့်မယ်လို့ကျွန်တော်အလိုပဲတုံ့ပြန်ချင်ပါတယ
်။ဆိုတော့အားသာဝါဒနာရှင်တွေကရောဘယ်သွင်းချန်ပီယံဖြစ်မယ်လို့ထင်ကြပါသလဲ။ချန်ပီယံဖြစ်ဖို့အတွက်မန်စီးတီးနဲ့လီဗာပူးတို့အကြိမ်နဲ့ဖြစ်နေသလိုလာမယ့်ဘောလုံးရာသီချန်ပီယံစီဝင်ဝင်ရဖို့အတွက်လည်းအတင်းလေးတဲ့အကျင့်နဲ့ဖြစ်နေကြပါတယ်တော်နမကမန်စီးတီးကိုရှုံးသလိုမန်ယူကလည်းအဗဒန်ကိုအဝေးခွင်မှာ၄ဂိုးကိုမရှိနဲ့ရှုံးပါတယ်တခါအာဆနယ်ကလည်းခရစ်စတိုပယ်လစ်ကို၃ဂိုးနဲ့ဂိုးနဲ့ရှုံးမြန်တာကြောင့်၁၄နေရာကိုဘယ်အတင်းနဲ့တင်ဝင်ခွင့်ရမယ်ဆိုတာကဘောလုံးဝါသနာရှင်တွေကြားမှာစိတ်ဝင်စားဖို့ကောင်းနေပြန်ပါတယ်မန်ယူသင်းကတော့ဒီနေ့ညမှာမန်စီးတီးနဲ့အိုးထရက်ဖို့မှာကစားမှာဖြစ်ပါတယ်ဒီဘက်ပေါ်မှာအာဆာဆောင်းပါရှင်ကိုဇော်မျိုးတန်ကရောဘယ်လိုခံမှန်းထားပါသလဲ
မင်းဦးနေလုံးဒီလောက်တော့ကြာပါလိမ့်မယ်လို့ကျွန်တော်လည်းပဲတုံ့ပြန်ချင်ပါတယ်။အားကြောင့်လဲဆိုတော့ကျွန်တော်ကပြောရဲလို့မန်စီးတီးရဲ့ခြေကကကျနေပြီ။ဥပမာနောက်ဆုံးသွားခဲ့တဲ့ဝေးကင်းလို့ရှိရင်ကျွန်တော်စပါးလိုအတင်းမျိုးတကူတုံ့ပြန်နဲ့ရှုံးခဲ့တယ်ပေါ့။စပါးဆိုတာပြည့်ရတယ်ပဲခြေကကဒါအဲ့ဒီလူမဆုံးတဲ့စပါးပေါ့ဗျာ။တံပြန်လေးမှရှုံးတယ်ပေါ့။ဟိုအဝေးကွင်းမှာခြေကကျလာတယ်။အိမ်ကွင်းမှာကစားရတဲ့ပြောချင်နေပါလေ။စိုက်စစ်ပိုင်းကသင်လောက်မဆက်မြက်တဲ့အပြင်ခံစစ်ကလည်းသေးကူးတွေများနေတယ်ပေါ့။ဒါတော့အဲ့ဒီလိုဒီကောင်မျိုးမှာမန်ယူကကျွန်တော်တို့ဒီပွဲကိုနိုင်နိုင်လို့ရှိရင်ချန်ပီယံလိဂ်ဝင်ခွင့်ပြောင်းလဲခဲ့တာတော်တော်လေးအားကောင်းပါမှာပဲ။ဘာကြောင့်လဲဆိုတော့ဟိုဘက်ကအာဆင်နယ်ကလည်းအဝေးကွင်းတွေကြက်တိုက်ကြံရမှာပေါ့။ဒါတော့မန်ယူကဒီပွဲကိုနိုင်နိုင်လို့ရှိရင်ချန်ပီယံလိဂ်ဝင်ခွင့်တော့ကိုတော်တော်လေးအပြည့်အစုံထောက်ပါမှာဆိုတော့မန်ယူကဒီပွဲကိုပေါင်းဖြတ်ပြီးကြလာမှာပဲ။ဒါတော့အေဗာတန်ကိုမန်ယူက၄ဂိုးပြတ်ရှုံးခဲ့တဲ့ပြင်အဲ့ပွဲကဟိုသူကနီးဟိုဒီနေရာစားသားမှုတွေအကြောင်းလဲအများကြီးလုပ်ခဲ့တယ်ဗျာ။နောက်တစ်ခုကအဝေးကွင်းညာကျွန်တော်မန်ယူရဲ့လက်ရှိအင်ဂျင်ကစားကလည်းပြပြည့်တယ်မှာတော်တော်လေးကောင်းနေတယ်ဖြစ်တဲ့အတွက်ကြောင့်မန်စီးတီးခြေကန်းကျနေတာရယ်စစ်ပိုင်းကအားနည်းကပြည်လာတာရယ်နောက်သူအဝေးကွင်းလည်းဖြစ်တာတွေကြောင့်က
ဒီဘက်ကမန်ယူအတွက်ရေးပါသလိုပရီးမီယာလိဂ်ချန်ပီယံဖြစ်ဖို့လေဝုန်းနဲ့အကျိတ်နယ်ဖြစ်နေတဲ့မန်စီးတီအတွက်လည်းအရေးပါတဲ့ပွဲတစ်ပွဲဖြစ်တာကြောင့်ပွဲကောင်းတစ်ပွဲဖြစ်မယ်လို့မျှော်လင့်ရတယ်ဆိုတာပြောကြားရင်းနေပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါတယ်ဗျာ
ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့အားကစားသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလို့ရှင်ကျမတို့ဗီဒီယိုကိုအင်တာနက်ကနေပြီးတော့ဝေဖန်ချန်ပေးစာတွေပို့လို့ရနားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းယူလို့ရဆိုရင် voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရတော့ voa american တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 95ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရတော့ဖုန်းနံပါတ် 1-232-332-9995လေးကိုခေါ်ဆိုနိုင်ပါတယ်ရှင်အခုတော့ VOA ရဲ့ဒီစနေနေ့ညတိုင်းရိုက်လေးလိုင်းဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင်။မြန်မာနိုင်ငံရဲ့ကြီးကဲ့တဲ့ဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လိုင်းတို့ဟာဒီရက်ပိုင်းတွင်မှမြန်မာအင်ဒီဇင်ကပအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။တရုတ်မြန်မာဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုင်းရိုင်းလိုင်းစီစဉ်မှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လိုတဲ့တောတာရှင်တွေအနေနဲ့ VOA ကိုကိုယ်တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းရိုင်းလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့မိကုံကိုစာနဲ့ပြည့်စေအသံပိုင်းနဲ့ပြည့်စေကြိုတင်ပေးပို့နိုင်သလို Facebook ဆာမင်နာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ VOA မြန်မာဘိုင်းဖုန်းနံပါတ်ကတော့1-232-332-9995လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့တောတာရှင်တွေကိုကြိုဆိုပါရစေရှင်။ VOA American တန်ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကံစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်နားဆင်နေကြနိုင်ပါလိမ့်ရှင်။ လာမယ့်စနေညတိုင်းရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ10:00အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10:00ကနေ11:00လိုင်းတို့မီတာ32kHz 93.9လိုင်းတို့မီတာ96.9ရှစ်ရှစ်9နဲ့ပထမနိုင်ဝက်မှာလိုင်းလမီတာ190kHz 15ခွန်9ရိုးကနေနားဆင်နိုင်ကြပါရစေရှင်။မနက်ပြန်မနက်ဖက်အစီအစဉ်မ အခုပေါ်ရူးနေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမရှင
်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပထမဆုံးအကြိမ်တွေ့ဆုံမှုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝါကရုရှားနိုင်ငံကိုဒီနေ့ပဲရောက်လာပါတယ်ခီးခေါက်နားတဲ့ဗလာဒီဗော့စတော့စစ်ကမ်းမြို့ကိုရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ကတော့ပြင်းပြင်းရှင်းရှင်းနဲ့တက်ရပြီးသူ့ကိုရုရှားတာဝန်ရှိသူတွေကစစ်တီဝိုင်းနဲ့ကြိုဆိုခဲ့ကြတာပါတရုတ်နိုင်ငံမှာလူပေါင်း359ယောက်ထိတည်ဆုံးခဲ့ရတဲ့ Easter ပွဲတော်အတွင်းအထက်ကဘုံခွဲတက်ခတ်မှုတွေကြုံခဲ့ရပြီးနောက်ကာဝဲဝင်ကြီးနဲ့ရဲတပ်ဖွဲ့အကြီးအကဲတို့လွတ်ထွက်ကြဖို့သမ္မတမန်ထရီဖာဆာဆွေစနာကတောင်းဆိုလိုက်ပါတယ်ကာဝဲဝင်ကြီးအမဆွေဖာနန်ဒိုနဲ့ရဲချုပ်ပူချစ်ချာဆွန်ဒွာတို့လွတ်ထွက်ကြဖို့သမ္မတရုံးကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါတက်ခတ်ခံမဲ့ခြေအနေနဲ့ပတ်သက်လို့ရရှိထားတဲ့ထောက်လိုင်းသတင်းတွေအစီအခံမှုပြုတ်ခွက်ခဲ့တယ်ဆိုပြောဆိုပြီးနောက်တစ်ရက်မှာပဲအခုလိုနှုတ်ထွက်ဖို့တောင်းဆိုလိုက်ကြပါအမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးရစေကောင်းစင်နာနဲ့စစ်ဆန်ညီနဲမှုရွေးချယ်မရှိတဲ့အကြောင်းနဲ့အမေရိကန်ရဲ့ EU တန်ခတ်မှုတွေကိုကြင်ညာခံသွားမယ်အကြောင်း UN သမ္မတဟာဆန်ရိုဘာနီကပြောဆိုလိုက်ပါတယ် UN ရဲ့ရင်းနှီးလုပ်ငန်းတွေပေါ်အမေရိကန်ကဒီသတင်းပတ်စောပိုင်းတန်ခတ်မှုတွေတုံ့ပြန်လိုက်ပြီးနောက် UN သမ္မတကပထမဆုံးဖြစ်တဲ့ဒီနေ့တုံ့ပြန်ချက်ပြောဆိုလိုက်ကြပါဒီနေ့ငမှာကျင်းပမဲ့ခေတ်သစ်ပိုလမတီဆောက်ရေးဆွေးနွေးမဲ့ညီလာခံကိုတက်ရောက်ဖို့ဒီနေ့ပဲပေကျင်းမြို့ကိုရောက်သွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာပြည်သူ့မှရှိချင်းပြင်းနဲ့တွေ့ဆုံပါတယ်တွေ့ဆုံချိန်မှာတော့နိုင်ငံဆက်ဆံရေးနဲ့ပို့ဆောင်ရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းနဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကတရေထုတ်ပြန်ထားတာပါမလက်ပံကျင်းပမဲ့ဒုတိယအကြိမ်ရောင်းဝယ်တဲ့ပိုလမပြည်ဆိုင်ပို့ဆောင်ရေးညီလာခံကိုတော့ထိတန်းခေါင်းဆောင်40ပါဝင်နိုင်ငံတွေကနိုင်ငံပေါင်း150လောက်တက်ရောက်ကြမှာဖြစ်ပါတယ်
ဗုဒ္ဓဦးနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားတာဖြစ်ပါလေရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Suvia LTF ဖြစ်ပါတယ်။မနေ့ကကြာသာပတေးနေ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကို9.24kHz 12.13 9.23kHz 9.83 9.85 တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.